Welcome to the Voice of America in Burmese.
Mingala mane khe ma shin. VOA American အသံရ2022ခုနှစ်စက်တင်ဘာလ9ရက်ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ30 40 48 50အပြင် VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ဖန်ယူနာဆင်နေပါတယ်။ကျမနင်္ဂလာပါအခုမနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါဟုတ်ကဲ့ပါဒီကနေ့ကြားရမယ့်သတင်းတွေကတော့နိုင်ငံတကာအနုမြူစွမ်းအင်အေဂျင်စီ IAEA ကဇပရီဇီးယားနျူကလ িয়ার စက်ရုံကိုတာရောက်လေးလာတွေ့ရှိချက်တွေကိုထုတ်ပြန်ပါတယ်မြောက်ကိုရီးယားလက်နက်ရုရှားဝယ်ယူဖို့ကြိုးပမ်းနေကြောင်းကန်ထောက်လိုင်းသတင်းတွေကဖော်ပြပါတယ်ရခိုင်နဲ့ချင်းပြည်နယ်မှာတိုက်ပွဲတွေကြောင့်နေရဲဆုံးခါရသူ 9,600 နီးပါးရှိပြီလို့ကုလသမဂ္ဂကထုတ်ပြန်ပါတယ်အခုလိုသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူတင်ဆက်ပေးဖို့ရှိပါတယ်ခင်ဗျာ
ကောင်းပါပြီရှင်ကျေးစီပြေရွှင်ကြ90ကျော်ကိုထိုင်းရေလုတ်သားတွေကဲတင်ခဲ့တဲ့တင်မှာကြားဖို့ရှိတာကတော့
ဆယ်ယောက်ကိုအဲ့လိုတွေ့ပြီးတဲ့အချိန်မှာနာသူတို့ဆက်လိုက်ပြီးတော့နောက်ထပ်အယောက်40တယောက်ကိုမှဒီကျွန်းမှတော့ပြတ်တွေ့ရလေနောက်ထပ်40
တင်အပြည့်စုံကတော့နောက်ပိုင်းမှာကြားဖို့ရှိပါတယ်ဒါအပြင်ရုရှားနိုင်ငံမှာနိုင်ငံပေါင်း15နိုင်ငံပါဝင်တဲ့စီရေလေ့ကျင့်မှုမှာဂုဏ်နှုဆောင်ဧည့်သည်အဖြစ်တရုတ်ရေတပ်ပါဝင်လေ့ကျင့်တဲ့အပေါ်သုံးသပ်ချက်နဲ့ပါကစ္စတန်နိုင်ငံ3,000တပုံလောက်ရေကြီးရေရှမ်းမှုနဲ့ကြုံရတဲ့အကြောင်းရင်းကိုလည်းတင်ပြဖို့ရှိပါတယ်ဒါအပြင်ပရတင်ဝန်ကြီးချုပ်တဲ့အကြောင်းကိုလည်းစူးစီးတင်ပြသွားမှာပါအပစင်ကဏ္ဍတွေမှာတော့ဆိုရှယ်မီဒီယာပေါ်ကလူကြီးများသတင်းတို့များအမေရိကန်နိုင်ငံရေး ISP မြင့်ကွင်းကျယ်မတ်စုနဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်တွေကိုထုတ်လွှင့်သွားဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့မနက်ဖက်ထိတ်တန့်ရောက်တဲ့တွေကိုကိုရဲမုံနဲ့ကိုခင်မောင်စုံမင်းတို့ကပြောပြပေးပါရှင
်ယူကရိန်းနိုင်ငံတောင်ပိုင်းကဇပိုရီဇီးယားနျူကလ িয়ার ဒါဘေးစက်ရုံကိုဆက်လက်တိုက်ခိုက်နေတဲ့လုပ်ရက်တွေဟာလက်ခံနိုင်စရာအကြောင်းမရှိသလိုအနည်းဝန်းကျင်ကိုစစ်မဲ့ဇုံအဖြစ်သတ်မှတ်ဖို့နိုင်ငံတကာအနုမြင့်ဆိုင်အေဂျင်စီ IAEA အကြီးအကဲကတောင်းဆိုလိုက်ပါတယ်တိုက်ခိုက်မှုတွေကြောင့်ကြီးမားတဲ့ကဘေးဆိုးကြီးကြားရောက်နိုင်တဲ့အန်ဒီရဲ့ကျုံရနိုင်တယ်လို့လည်း IAEA ညွှန်ကြားမှုချုပ် Rafael Mariano Grossi ကကုလသမဂ္ဂကိုလုံခြုံရေးကောင်စီကိုအင်္ဂါနေ့ကဗီဒီယိုနဲ့ပြောကြားရမှာသတိပေးလိုက်တာပါစစ်မဲ့ဇုံအဖြစ်သတ်မှတ်နိုင်အောင် IAEA ကအကြံပေးတိုင်ပင်ဖို့အသင့်ရှိကြောင်းလည်းပြောပါရယ်အစောပိုင်း IAEA ကထုတ်ပြန်တဲ့အစီရင်ခံစာမှာတော့ဒီနျူကလ িয়ার ဒါဟာဘေးစက်ရုံရဲ့ဘေးကင်းလုံခြုံရေးအတွက်အလေးနက်စိုးရိမ်ချက်ဖြစ်ကြောင်းဖော်ပြထားပါရယ်ဥရောပမှာအကြီးဆုံးဖြစ်တဲ့နျူကလ িয়ার စက်ရုံကို IAEA အကြီးအကဲနဲ့အဖွဲ့ဟာပြီးခဲ့တဲ့အပတ်တိုက်ပွဲတွေကြားမှာပဲရောက်လေးလာခဲ့ပြီးအင်္ဂါနေ့မှာတော့ဒီလေးလာချက်တွေကိုထုတ်ပြန်ခဲ့တာပါဒီထုတ်ပြန်ချက်ထဲမှာစက်ရုံဟာစစ်ကြောင့်အပြင်းထန်ထိခိုက်ပျက်စီးမှုတွေရှိပြီးဘယ်သူလက်ချက်ဆိုပြီးတော့ပြစ်တင်ထားတာမျိုးတော့မရှိပါဘူးဖေဗူလာရုရှားကျူးကျော်မှုအစပိုင်းကတည်းကစစ်ရုံကိုရုရှားတပ်တွေထိန်းချုပ်ထားပြီးယူကရိန်းအလုပ်သမားတွေနဲ့ဆက်လက်လည်ပတ်နေတာဖြစ်တယ်လို့ထိခိုက်ပျက်စီးမှုတွေအတွက်အပြန့်အလှန်အပြစ်တင်နေကြတာပါစစ်လက်နက်တွေနဲ့အင်ဂျင်တာပိုင်စက်ရုံတွေအနီးရပ်ထားတဲ့စစ်ကားတွေအပါအဝင်ရုရှားတပ်တွေကိုစက်ရုံမှာတွေ့ခဲ့ရတယ်လို့လည်း IAEA ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါဗျ။ကုလသမဂ္ဂအသွင်ရမှုချုပ်အန်တိုနီယိုဂူဒရက်ကလည်းကက်ဘေးဆိုးနဲ့မကြုံရအောင်ဆောင်ရွက်ကြဖို့လုံခြုံရေးကောင်စီမှာတိုက်တွန်းခဲ့ပါဗ
ျ။ရုရှားကာကွယ်ရေးဝန်ကြီးဌာနဟာမြောက်ကိုရီးယားစီကနေတပ်နဲ့ချီတဲ့ rocket ဒုံးတွေလက်နက်ကြီးစံလက်နက်ကြီးကြီးစံတွေဝယ်ယူဖို့စီစဉ်နေကြောင်းမကြသေးခင်ကပဲကန့်သက်အစင်ကနေရှော့ချလိုက်တဲ့အမေရိကန်ထောက်လှမ်းရေးအစီရင်ခံစာကဖော်ပြလိုက်ပါတယ်ရုရှားအနေနဲ့လက်နက်ခရမ်းမီးကြောက်တွေရရှိဖို့အတွက်မြောက်ကိုရီးယားကိုချဉ်းကပ်ခဲ့တဲ့လက္ခဏာတွေတွေ့ရပါတယ်လက်တလောမှာတော့ဒီထက်ပိုပြီးအသေးစိတ်မပြောနိုင်ပါဘူးလို့အမေရိကန်စစ်ဌာနချုပ်ပန်တဂွန်ပြောရေးဆိုခွင့်ရှိသူဗိုလ်မှူးချုပ်ပက်ထရစ်ရိုက်တာကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်ရုရှားအနေနဲ့ပို့ကုန်ထိန်းချုပ်မှုနဲ့နိုင်ငံတကာရဲ့ပိတ်ဆို့တံခတ်ခံရမှုတွေကြောင့်ယူကရိန်းကသူတို့တပ်ဖွဲ့တွေစီကိုလက်နက်ထောက်ပံ့ပေးမှုအခြေအနေတွေဆိုးဝါးလာကမြောက်ကိုရီးယားစီကနေလက်နက်တွေအများအများဝယ်ယူရတာဖြစ်တယ်လို့သူကပြောပါတယ်။ရုရှားအနေနဲ့အနာဂတ်မှာမြောက်ကိုရီးယားစစ်ပတ်ဆိုင်ရာပစ္စည်းတွေကိုထပ်မံပြီးတော့ဝယ်ယူလာနိုင်တယ်လို့လည်းအမေရိကန်ထောက်လှမ်းရေးအရာရှိတွေကယုံကြည်နေကြပါတယ်။အဲ့ဒီလိုထောက်လှမ်းရေးကရရှိတဲ့အချက်လက်တွေကိုပထမဆုံး The New York Times မှာဖော်ပြထားပါတယ်။ဒါပေမဲ့လည်းမြောက်ကိုရီးယားစီကနေလက်နက်ခရမ်းမီးကြောက်ဘယ်လောက်ပဲမြဝယ်ယူဖို့ရုရှားအနေနဲ့ရည်ရွယ်ထားတယ်ဆိုတာကိုတော့အမေရိကန်အရာရှိတွေကအသေးစိတ်ဖော်ပြခြင်းမရှိပါဘူးခင်ဗျာ
။ရုရှားနိုင်ငံရှေ့ဘက်ချမ်းမှာတရုတ်နိုင်ငံအပါအဝင်အခြားနိုင်ငံတွေပါဝင်တဲ့စီးရီးလေးကျင့်မှုကိုအင်္ဂါနေ့မှာရုရှားသမ္မတပူတင်တက်ရောက်ခဲ့ပါတယ်။ ပြီးခဲ့တဲ့ကြာသပတေးနေ့ကတည်းကစတင်ခဲ့တဲ့စီးရီးလေးကျင်းမှုမှာတရုတ်အိန္ဒိယလာအိုမွန်ဂိုလီးယားနီကရာဂွာစီးရီးယားနဲ့ဆိုဗီယက်မပြိုကွဲငင်ကလက်အောက်ခံနိုင်ငံတချို့လည်းပါဝင်ပါတယ်။ဒီစီးရီးလေးကျင်းမှုမှာတရုတ်နိုင်ငံပါဝင်မှုကရုရှားနဲ့တရုတ်နိုင်ငံနှစ်နိုင်ငံအကြားစီးရီးအရနီးကပ်မှုတွေရှိလာတာပါ။တစ်ချိန်တည်းမှာပဲယူကရိန်းကိုအထူးစစ်ဆင်ရေးဆင်နွှဲနေတဲ့ရုရှားအနေနဲ့ဒီအထူးစစ်အတော်အသွင်းမှာအခုလိုစီးရီးလေးကျင်းပြတာဟာနိုင်ငံအသွင်းမှာလက်နက်နဲ့စစ်သားလက်နက်အလုံးလောက်ရှိနေတယ်ဆိုတာကိုလည်းကြက်တရရောက်ပါတယ်။ရုရှားကာကွယ်ရေးဝန်ကြီးဌာနကတော့ Vostok 2022အရှိတ်အချံစီးရီးလေးကျင်းမှုကဗုဒ္ဓဦးနေ့အထိလေးကျင်းမှာဖြစ်ပြီးတော့ရုရှားနိုင်ငံအရှိဆုံးပိုင်းကစစ်စင်ရေးပြစ်ခတ်လေးကျင်းရနေရာ9နေရာနဲ့ဂျပန်ပြင်လယ်ပြင်စစ်ရေးလေးကျင်းရနေရာတွေမှာလေးကျင်းသွားမယ်လို့ဆိုပါရယ်စစ်သားပေါင်း 5,000 ကျော်လက်နက်ကြီးတပ်ဖွဲ့ 9,000 ကျော်လေယာဉ်အစီး 140 နဲ့စစ်သင်္ဘော 60 ပါဝင်မှာပါတရုတ်နိုင်ငံကစစ်သား 2,000 ကျော်စစ်သုံးကားအစီးရေ 300 ကျော်တိုက်ခိုက်ရေးလေယာဉ်အစီး 21 စီးနဲ့စစ်သင်္ဘော 3 စီးစစ်ရေးလေးကျင်းမှုမှာပါဝင်ဖို့ဆင်လွတ်ထားပါရယ်တရုတ်နဲ့ရုရှားရေသက်ဂျပန်ပင်လယ်ပြင်စီးရီးလေးကျင်းမှုမှာပင်လယ်ပြင်ဆက်သွယ်ရေးနဲ့ကဲယူရက်မှာတပ်သားတွေကိုအထောက်အကူပေးနိုင်ရေးလေးကျင်းမှုတွေလည်းပါဝင်ပါတယ်။အခုစီးရီးလေးကျင်းမှုဟာတရုတ်နိုင်ငံကနေကြီးရေးလေးတပ်ဖွဲ့တွေကိုရုရှားနဲ့အတူစီးရီးလေးကျင်းမှုအတွက်ပထမဆုံးအကြိမ်ဆေးလွတ်မှုလည်းဖြစ်ပါတယ်။ရုရှားကယူကရိန်းနိုင်ငံအပေါ်အထူးစစ်ဆေးရေးဆင်နွှဲချိန်ကစလို့ရုရှားနဲ့တရုတ်နိုင်ငံအကြားဆက်ဆံရေးပုံမှုနီးကပ်လာနေတာပါ။တရုတ်ဘက်ကနေရုရှားရဲ့အထူးစစ်စင်ရေးကိုဝေဖန်မှုညှင်းဆိုပြီးအမေရိကန်နဲ့နေသူကိုရန်စသူများလို့ပြောဆိုထားသလိုအနောက်နိုင်ငံတွေရဲ့ရုရှားအပေါ်စီးပွားရေးတန်ခတ်အရေးယူပိတ်ဆို့မှုတွေကိုလည်းကြိမ်းပေါင်းပြစ်တင်ပြောဆိုထားပါတယ
်။ဂျီတိန်ဝန်ကြီးချုပ်သည့်အဖြစ်စတင်တာဝန်ထမ်းဆောင်တဲ့ Litras ကရုရှားကျူးကျော်စစ်ကြောင်းစွန့်ရင်ပြဿနာဖြစ်နေတာကိုကင်တွယ်ဖြေရှင်းဖို့ကတိပြုလိုက်ပါတယ်။လာမဲ့ဂျီတိန်မှာလာမဲ့လာတွေအတွင်ဓာတ်ငွေနဲ့လျှက်စစ်သုံးစွဲကတွေ၈ဆအထိဈေးတက်မယ်လို့ခန့်မှန်းနေချိန်မှာအခုလိုပြောလိုက်တာပါစွန့်အင်ကုမ္ပဏီတွေကိုချင်းငွေတွေထုတ်ပေးဖို့ကမ်းလှမ်းထားပြီးလာမဲ့တစ်နှစ်ခွဲကာလအတွင်းမီတာကငွေတွေကိုဆိုင်းငံ့ထားဖို့အတွက်ဒေါ်လာသန်းပေါင်း150အသုံးပြုဖို့စီစဉ်နေတဲ့အကြောင်း BBC သတင်းဌာနကအင်ကာနီကပြောပါတယ်အခွန်အခတွေကိုလည်းဖြတ်တောက်လျှော့ပေါ့မယ်လို့သူကကတိပေးထားပါတယ်ဒါအပြင်ရုရှားကျူးကျော်တာကိုခံနေရတဲ့ယူကရိန်းနိုင်ငံကိုစစ်ရေးနဲ့လူသားချင်းစာနာမှုအကူအညီတွေဆက်လက်ပေးပို့မယ်လို့ကတိပေးလိုက်ပါတယ်။တစ်ချိန်တည်းမှာပဲဗြိတိန်နိုင်ငံရဲ့ကာကွယ်ရေးအသုံးစရိတ်ကိုပြည်တွင်းအသရင်ထုတ်လုပ်မှု GDP ရဲ့300ခန့်နှုန်းအထိမြင့်တင်မယ်လို့ကတိပြုလိုက်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းဗြိတိန်ဝန်ကြီးချုပ်သစ် Liz Truss ကို Twitter ကနေဂုဏ်ပြုစကားပြောကြားလိုက်ပါတယ်ခင်ဗျာ။
အဲ့ဒါမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.24kHz 12.13 kHz 15.13 kHz 16.5 kHz 59 kHz 190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE ကသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရခိုင်ပြည်နယ်ကမြို့အတော်မြို့များနဲ့ချင်းပြည်နယ်တောင်ပိုင်းပလောဝမြို့တွေမှာမကြသေးခင်ကစစ်ကောင်စီတပ်တွေနဲ့ရခိုင်တပ်မတော် AA တို့ကြားတင်းမာမှုတွေကြီးထွားလာနေရကနေရက်စွန့်ခွာထွက်ပြေးရသူ 9,600 နီးပါးရှိခဲ့ကြောင်းကုလသမဂ္ဂကသတင်းထုတ်ပြန်ပါတယ
် Aid workers are gravely concerned over the impact of resumption of full-scale
fighting ပြည်နယ်နဲ့ချင်းပြည်နယ်တောင်ပိုင်းမှာတိုက်ပွဲတွေအပြင်းထန်ပြန်ဖြစ်နေတာကြောင့်အရက်သားတွေအပေါ်ထိခိုက်မှုတွေအတွက်အကူအညီပေးရေးဝန်ထမ်းတွေအလွန်အမင်းစိုးရိမ်နေကြပါတယ်လို့နယူးယောက်ကုလသမဂ္ဂရုံးချုပ်ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာအသွင်ရမှုချုပ်ယုံပြောခွင့်ရစတက်ဖန်ဒူဂျရက်ကပြောဆိုခဲ့တာပါဇွန်လကစလို့နှစ်ဖက်တပ်တွေကြားမကြာခဏတိုက်ပွဲဖြစ်ပွားခဲ့ရမှာလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေပါဝင်တယ်လို့စစ်ကောင်စီတပ်တွေဘက်ကလေကြောင်းကပါတိုက်ခိုက်မှုတွေရှိခဲ့ကြောင်းလဲကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာ UN OCHA ရဲ့အင်္ဂါနေ့ထုတ်ပြန်ချက်မှာဖော်ပြပါတယ်2020နိုဝင်ဘာလကတည်းကစစ်တပ်နဲ့ AA အဖွဲ့တို့အကြားယာယီအပြစ်ခတ်ရစဲဖို့သဘောတူညီထားပြီးအခုအခါတိုက်ခိုက်မှုတွေပြန်ဖြစ်လာတာပါရခိုင်ပြည်နယ်ကဘူးသီးတောင်မောင်တော်မြောက်ဦးမြို့တွေနဲ့ချင်းပြည်နယ်တောင်ပိုင်းပလောဝမြို့တွေမှာမကြာခဏဆူလို့တိုက်ပွဲတွေဖြစ်ပွားနေရလို့လဲ OCHA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဩဂုတ်လဆန်းကစပလောဝတောင်ပိုင်းအပအဝင်ကလဒန်မြစ်ကြောင်းတစ်လျှောက်ကြောက်တော်စနီပလောဝလန်နာမှာတိုက်ပွဲတွေပြင်းထန်နေတာလက်နက်ကြီးကြားရောက်တာတွေနဲ့တပ်တွေရှေ့ပြောင်းနေရချထားမှုတွေလည်းရှိခဲ့တယ်လို့ဆိုပါရယ်စက်တင်ဘာလ9ရက်အထိရရှိတဲ့အချက်အလက်တွေအရတိုက်ပွဲတွေကြောင့်လူ 9,600 နီးပါးနေရစွန့်ခဲ့ရပြီးအရင်ကဒုက္ခသည်တွေနဲ့ပါဆိုရင် 74,000 နီးပါးရှိသွားပြီလို့လည်းပြောပါရယ်တိုက်ပွဲတွေကြောင့်အဓိကကုန်းလမ်းမကြီးတွေနဲ့ရေလမ်းကြောင်းပိတ်ဆို့မှုတွေကြောင့်ဒေသခံတွေတွားရေးလာရေးအခက်အခဲရှိပြီးဒုက္ခသည်တွေကိုအကူအညီပေးနိုင်ရေးလည်းအခက်အခဲရှိနေတာပါ စားနပ်ရိက္ခာအကူအညီနဲ့စေဝါတွေလည်းကုန်လူနီးပါးဖြစ်နေတာကြောင့်အကူအညီပေးရေးရန်ပုံငွေလည်းလိုအပ်နေကြောင်းလည်းကုလသမဂ္ဂကသတိပေးထားပါတယ်
ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာရဲ့အိန္ဒိယခီးစဉ်အတွင်းကုန်သွယ်ရေးတိုးမြင့်ကြဖို့နဲ့နှစ်နိုင်ငံဖြတ်သန်းစီစဉ်နေတဲ့ကူရှိယာရာမြစ်ရေခွဲဝေ30ရွေးတို့ကိုအင်္ဂါနေ့ကသဘောတူညီလိုက်ကြပါတယ်။နှစ်နိုင်ငံစလုံးအနေနဲ့ပြည်ပြည်စုံနဲ့စီးပွားရေးသဘောတူညီချက်တွေရရှိဖို့ဆွေးနွေးပွဲတွေပြန်လည်စတင်ကြဖို့နဲ့သတင်းနည်းပညာအာကာသနဲ့နျူကလ িয়ার စွမ်းအင်ကဏ္ဍလိုကိစ္စတွေမှာလည်းပူးပေါင်းဆောင်ရွက်မှုတွေတိုးချဲ့သွားကြဖို့လေအိန္ဒိယဝန်ကြီးချုပ်ကအင်္ဂါနေ့တွေ့ဆုံရာမှာပြောဆိုခဲ့ပါတယ
်ဟာဂျ်ဘင်္ဂလားဒေ့ရှ
်ဒီနေ့ဒီအချိန်ကမှဘင်္ဂလားဒေ့ရှ်ဟာအိန္ဒိယရဲ့အကြီးမားဆုံးဖွံ့ဖြိုးရေးဆိုင်ရာမိတ်ဖက်နိုင်ငံတစ်ခုဖြစ်တယ်လို့ကုန်သွယ်ရေးမှာလည်းအကြီးဆုံးဖြစ်ပါတယ်လို့အိန္ဒိယဝန်ကြီးချုပ်နာရင်ဒရာမိုဒီကပြောဆိုသွားတာပါဘင်္ဂလားဒေ့ရှ်နိုင်ငံမှာလာမယ့်နှစ်အထွေထွေရွေးကောက်ပွဲကျင်းပပြုလုပ်မှာဖြစ်တဲ့အတွက်အခုဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာရဲ့လေးရက်ကြာအိန္ဒိယခီးစဉ်ဟာနိုင်ငံရေးအရာတော်တော်ကိုအရေးပါတယ်လို့ရှုမြင်နေကြပါတယ်။သူ့ရဲ့အိန္ဒိယခီးစဉ်အတွင်းအင်္ဂါနေ့ကရရှိခဲ့တဲ့သဘောတူညီမှု9ခုတည်းကနှစ်နိုင်ငံဖြတ်သန်းစီစဉ်တဲ့ကူရှိယာရာမြစ်ရေခွဲဝေ3ဆွဲရေးဆိုတဲ့အဲ့ဒီအချက်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကလူတော်တော်များများကကြိုဆိုခဲ့ကြပါတယ်။အဲ့ဒီမြေရွေခွဲဝေ3ဆွဲရေးကို25နှစ်အတွင်းမှာအခုတစ်ချိန်သဘောတူညီချက်ပထမဆုံးရရှိတာဖြစ်ပါတယ်ခင်ဗျာ
နိုင်ငံရဲ့သုံးပုံတပုံရေဘေးတင်နေတဲ့ပါကစ္စတန်နိုင်ငံမှာအကြီးဆုံးရေကန်ကြီးမန်ချားကနေရေရှမ်းမဲ့အရေးကိုကြိုတင်ကာကွယ်နိုင်မှုအတွက်အင်္ဂါနေ့မှာအနာပိုင်တွေအသေးအတန်ကြိုးပမ်းနေကြပါတယ်။တစ်ချိန်တည်းမှာပဲကုလသမဂ္ဂကလည်းအခြေအနေတွေပိုဆိုးလာမဲ့အရေးကိုကြိုတင်သတိပေးလိုက်ပါတယ်။မုတ်တုံရာသီစံချိန်တင်မိုးရွာသွန်းမှုတွေကြောင့်လူ33သန်းရေဘေးတင်ခဲ့ပြီးကလေး466ယောက်အပါအဝင်လူပေါင်း1300ကျော်သေဆုံးပါတယ်။ပါကစ္စတန်နိုင်ငံရှိခရိုင်160ခရိုင်မှာ87ခရိုင်ကရေဘေးခံနေရတာပါ။ဒီရေဘေးတံကြောင့်ဆုံးရှုံးမှုပေါင်းတန်မိုးက10ဘီလီယံလောက်ရှိလိမ့်မယ်လို့ခန့်မှန်းကြပါတယ
်။ပြင်းအား 6.8% အဆင့်ရှိတဲ့ငလင်တန်တင့်တဲ့တရုတ်နိုင်ငံအနောက်တောင်ပိုင်းတောင်ထူတက်တဲ့စီချွန်ပြည်နယ်မှာလူပေါင်း 11,000 ကျော်ကိုဘေးလွတ်ရာပြောင်းရွှေ့ပေးအောင်မိသားသမားတွေကအကူအညီပေးနေပါတယ်။တနင်္လာနေ့ကငလင်ကြောင့်အနည်းဆုံးလူ66ဦးသေဆုံးခဲ့ပြီး250ကျော်ဒဏ်ရာရရှိခဲ့တယ်လို့လည်းနိုင်ငံပိုင်မီဒီယာတွေကဖော်ပြကြပါတယ်။ငလင်ဘိုချက်မှဖြစ်တဲ့လူတုံးခရိုင်မှာစိုးစိုးဝါးဝါထိခိုက်မှုတွေရှိပြီးလျှက်စစ်ဓာတ်အားတွေပြတ်တောက်အခြေခံအဆောက်အုံတွေပျက်စီးကဆက်သွယ်ရေးလိုင်းတွေလည်းပျက်စီးကုန်တယ်လို့နိုင်ငံပိုင်မီဒီယာတွေကဖော်ပြကြပါတယ်ခင်ဗျာ
ဒီကနေ့မနက်ဖက်တရိတ်ထိတ်တန့်ရောက်တဲ့တွေကိုတော့ကိုရဲမွန်နဲ့ကိုခင်မောင်ဆွေမင်းတို့ကတင်ပြခဲ့ကြတာပါရှင်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်။အရင်ဆုံးနိုင်ငံတကာသတင်းဆောင်မနဲ့စာရအောင်ပါ။ယူကရိန်းနိုင်ငံကိုကျူးကျော်တိုက်ခိုက်မှုကြောင့်ရုရှားနဲ့တရုတ်နိုင်ငံကြားရင်းနှီးတဲ့ဆက်ဆံရေးတွေပို့ပြီးတော့ပေါက်ပေါက်လာစေတယ်လို့အစိုးရခန်းစာတရမှာဖော်ပြပါရယ်။နောက်အနာဂတ်မှာပဋိပက္ခတွေပေါက်ပေါက်လာရင်တရုတ်နဲ့ရုရှားတဦးနဲ့တဦးအားပေးကူညီမဲ့ပုံရှိတယ်လို့လည်းအဲ့ဒီအစိုးရခန်းစာမှာတတိပေးဖော်ပြထားပါရယ်။လန်ဒန်မြို့ကနေ Henry Richwell တင်ပြပို့ထားတာကိုဆက်ပြီးတော့ရှုစားနာစေပါရှင်ရုရှားနိုင်ငံအရှိပိုင်းမှာ Vostok စီးရဲလက်ကျင့်မှု22ခုကိုဒီလထဲမှာလက်ခံကျင်းပပါရယ်နိုင်ငံပေါင်း15နိုင်ငံပါဝင်တဲ့ဒီစီးရဲလက်ကျင့်မှုကိုရုရှားကအင်ရှင်အဖြစ်လက်ခံကျင်းပတာဖြစ်ပြီးတရုတ်နိုင်ငံကတော့ရုရှားအတွက်ဂုဏ်နှုဆောင်ဧည့်သည်အဖြစ်ပါဝင်နေတာပါစီးရဲလက်ကျင့်မှုတွေကိုလည်းရုရှားနဲ့တရုတ်တို့ရဲ့နိုင်ငံပိုင်ရုပ်သံတွေမှာထုတ်လွှင့်ပြသပါရယ်
ရုရှားရေတပ်နဲ့တရုတ်ပြည်သူလွတ်မြောက်ရေးတပ်မတော်ရေတပ်တို့ဦးတွဲစီရေလေးကျင့်အရေးအသွေးကအဆင့်အစ်တစ်ခုကိုရောက်သွားပါပြီ။ဒါကကဘာမာရောဒေတာရင်းတည်ငြိမ်ရေးနဲ့လုံခြုံရေးအတွက်ပါအလွန်ကောင်းမွန်ပါတယ်
။တရုတ်နဲ့ရုရှားနှစ်နိုင်ငံစစ်ဖက်တပ်ဖွဲ့ဝင်တွေကြားတရားဝင်မဟာမိတ်ဖွဲ့ဆောင်ရွက်တာမျိုးတော့မရှိသေးပါဘူး။ဒါပေမဲ့လည်းစစ်ဖက်ရေးရာမှာတော့လေးနက်တဲ့ချိတ်ဆက်ဆောင်ရွက်မှုတွေရှိတယ်လို့အမေရိကန်ပြည်ထောင်စုဝါရှင်တန်အခြေစိုက်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနကထုတ်ပြန်တဲ့အစိုးရခန်းစာတရက်မှာဖော်ပြထားပါတယ်။လက်နက်အယောင်းဝယ်ကိစ္စကလည်းနှစ်နိုင်ငံဆက်ဆံရေးမှာအလွန်အရေးပါတဲ့အခမ်းအနားမှာရှိနေပါတယ်။ဒါပေမဲ့လည်းအခက်အခဲတွေတော့ရှိနေတယ်လို့အစိုးရခန်းစာပြုစုသူတွေထက်ကတအူးအပါအဝင်ဖြစ်တဲ့ဘော်နီလင်းကပြောပါတယ်
။ China imports about 70% of its total arms
တရုတ်နိုင်ငံကစစ်ပိုင်းဒီနှစ်90ရာခိုင်နှုန်းလောက်ကိုရုရှားစီကဝယ်ယူနေတာပါဒါပေမဲ့တက်ကရီ2000ပြည်နှစ်လေလောက်မှာတော့ပြည်ရင်းမှာလက်နဲ့ထုတ်လုပ်နိုင်အောင်တရုတ်တို့ပိုအာယုံဆိုင်လာပြီး လက်နက်အတွက်ရုရှားကိုတိတ်ပြီးမိခိုတာမျိုးမရှိတော့ပါဘူးအဲ့ဒီကာလအတော့အတွင်းမှာပဲသူ့ဤပညာတွေတရုတ်နိုင်ငံမှာခိုးယူမှာကိုရုရှားကပို့ပြီးတော့စိုးရိမ်လာပါတယ်တိတ်မကြခင်ပြီးခဲ့တဲ့တစ်နှစ်နှစ်နှစ်လောက်တုန်းကပဲလက်နက်ဝယ်ယူတဲ့ကိစ္စမှာရုရှားရဲ့လေယာဉ်အစီအစဉ်တွေကိုအားပေးထောက်ခံဖို့ဖြစ်လာပါတယ်
ယူကရိန်းနိုင်ငံကိုရုရှားတို့ကျူးကျော်တိုက်ခိုက်နေတာကိုထုတ်မပြောပေမဲ့တရုတ်တို့ကထောက်ခံအားပေးနေတာပ
ါ Beijing is doing quite a bit of mirror imaging between
and now also NATO တို့နဲ့ရုရှားရင်ဆိုင်နေရတဲ့ပြဿနာတွေဟာအမေရိကန်နဲ့ Indo-Pacific ဒေသအတွင်းကအမေရိကန်ရဲ့မိတ်ဖက်နိုင်ငံတွေနဲ့လက်တလောသူရင်ဆိုင်နေရတဲ့အခြေအနေတွေတူညီတဲ့သဘောမျိုးတရုတ်ကရှုမြင်နေပါတယ်
ယူကရိန်းကိုကျူးကျော်တိုက်ခဲ့တဲ့အတွက်တရုတ်နဲ့ရုရှားတို့ကြားပိုးပြီးတော့နှိစက်သွားစေတယ်လို့လည်းအစိုးရကစားမှတတိပေးထားပါတယ
်။ For example, Russia would put boots on the ground in a China conflict with one of its neighbors.
တရုတ်ရဲ့သူ့အိမ်ကြီးချင်းနိုင်ငံတစ်ခုချာပဋိပက္ခတွေဖြစ်လာရင်ရုရှားတပ်ဖွဲ့တွေဝင်လာလိမ့်မယ်ဆိုတာမျိုးပြောတာမဟုတ်ပါဘူး။ဒါပေမဲ့တခြားနီးလန်းတွေနဲ့အားပေးကူညီတာမျိုးတော့လုပ်နိုင်ပါတယ်။ဥပမာထောက်လန့်ရေးသတင်းတွေပေးတာနိုင်ငံရေးအထောက်အကူတွေပေးတာမျိုးတောင်ဖြစ်နိုင်ပါတယ်။
တရုတ်ရဲ့စီးရင်စွန့်ရည်တွေကရုရှားကိုအမိလိုက်နေတာဒါမှမဟုတ်ရုရှားထက်တောင်ပိုကောင်းတာမျိုးလည်းရှိတယ်လို့အစိုးရခန်းစာမှာရေးပါတယ်။ယူကရိန်းနိုင်ငံကိုရုရှားတို့ကျူးကျော်တိုက်ခိုက်မှုတွေလှက်တလို့ရပ်တန့်နေပါတယ်။ယူကရိန်းစစ်ပွဲမှာရုရှားတို့အခြေအနေမလာရင်တော့မော်စကိုနဲ့စစ်ဖက်ဆက်ဆံရေးကိုတရုတ်နိုင်ငံကပြန်ပြီးတော့တုံ့သက်လာနိုင်စရာရှိတယ်လို့လည်းအစိုးရခန်းစာမှာဖော်ပြထားပါတယ်။ပြည်ဦးအင်မြန်မာပိုင်းရဲ့ပုံထုံးနဲ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့ဗြိတိန်ဝန်ကြီးချုပ်တဲ့အကြောင်းနာဆင်ရအောင်ပါ။ဗြိတိန်ဝန်ကြီးချုပ်ရာထူးကိုစက်တင်ဘာ5ရက်နေ့ကပဲအနိုင်ခံရတဲ့ Liz Truss ဟာလက်ရာရင်း Conservative Party ရဲ့အမြင့်ဆုံးရာထူးကိုရရှိသွားပြီးတော့ဗြိတိန်နိုင်ငံရဲ့ထိတ်ဆုံးနေရာကိုတာဝန်ယူလိုက်ပါပြီ။သူကဘလို့လူစားမျိုးပါလဲ။မအေးသနာကျော်ကတင်ပြထားပါတယ်ရှင်။
I have a plan to make
Britain Seaway La Mesene အတွင်းမှာဖွံ့ဖြိုးမှုမြင့်အောင်လုပ်ဖို့အစီအစဉ်တည်းကျွန်မမှရှိပါတယ်။
ဗြိတိန်နိုင်ငံရဲ့ဝန်ကြီးချုပ်တဲ့ Liz Truss ဆိုတာဘယ်သူပါလဲ။ဝန်ကြီးချုပ်ဟောင်း Boris Johnson စီကတာဝန်လွှဲပြောင်းယူတဲ့ Conservative Party ကဖြစ်ပါတယ်။အခွန်ရှော့ချရေး EU ကနေနှုတ်ထွက်မှုလုပ်ငန်းစဉ်အကောင်ဆုံးလုပ်နိုင်ရေးတရုတ်ရုရှားတို့ပေါ်ပြင်းထန်တဲ့သဘောထားတို့နဲ့မဲဆွဲပြီးတော့အနိုင်ရသွားသူပါ
။ So now is အခုအချိန်ကလမ်းယုံနဲ့လုံနေလို့တော့မရပါဘူး။လုံနေကြပုံစံတွေကနေပြောင်းလဲရပါလိမ့်မယ်။ကျမတို့ရဲရင်မှုလို့ပါတယ်
။ဗြိတိန်နိုင်ငံရေးမှာဒီထိတ်ဆုံးနေရာကိုသူဘယ်လိုရလဲကြည့်ရအောင်ပါ။1985ခုနှစ်မှာမွေးဖွားတဲ့ Miss Truss ဟာအရင်ကတော့ Conservative Party ကိုထောက်ခံခဲ့တာမဟုတ်ပါဘူး။လက်ဝဲဝါရီမိဘတွေနဲ့သူ့ဆဲကျော်တက်မှာတော့ဗဟိုချိန် Liberal Democrat တယောက်ဖြစ်ပါတယ်။ Oxford တက္ကသိုလ်မှာကျောင်းတက်မှာ Conservative Party ထောက်ခံသူဖြစ်သွားတာပါ။2010မှာလွှတ်တော်ရဲ့ဆရောက်ပြီး2014မှာဝင်ကြီးနေရာတစ်ခုဆရာပါတယ်။ဝင်ကြီးချုပ် David Cameron လက်ထက်ပတ်ဝန်းကျင်အစားအသောက်နဲ့ခြေလက်ရည်ရာကိစ္စရပ်များဆိုင်ရာနိုင်ငံသားရေးဝန်ကြီးဖြစ်လာပါတယ်။2016ဥရောပသမဂ္ဂကနှုတ်ထွက်မထွက်လူမှုဆန္ဒခံယူပွဲမှာတော့မထွက်ဖို့မဲပေးခဲ့ပါတယ်။သူ့ဘက်ကရှုံးနေတဲ့အခါသူစိတ်ပြောင်းသွားပြီးနှုတ်ထွက်တာကအလုပ်ဖြစ်မဲ့အခြေအနေတွေဖန်တီးပေးနိုင်မယ်လို့ပြောပါတယ်။ဝင်ကြီးချုပ်ထရီဆာမေနဲ့ဘောရစ်ဂျွန်ဆန်တို့လက်အောက်ဝင်ကြီးနေရာတွေမှာသူတာဝန်ထမ်းခဲ့ပါတယ်။2021မှာနိုင်ငံသားရေးဝင်ကြီးတာဝန်ပေးခံရတာပါ။သူကရုရှားသမ္မတဗလာဒီမီယာပူတင်ကိုအထူးဝေဖန်သူဖြစ်ပြီးFebriary လယူကရိန်းကိုကျူးကျော်မှုအထူးဆန့်ကျင်ပါတယ
် Now is not the time to let up
ဒီတစ်ခါကထားလိုက်လို့မရပါဘူးပူတင်နိုင်လို့ကိုမဖြစ်ပါဘူးကမ္ဘာကျော်အနိုင်ကျင့်သူတွေဟာခွန်အားကိုပဲတည်ကြတာပါအခုမှကျမတို့မကြိုက်တွေ့နိုင်ဘူးဆိုရင်တော့ကမ္ဘာအနှံ့ကတခြားရန်လိုတဲ့သူတွေဟာလည်းရဲတင်းလာမှာပ
ါဗြိတိန်နိုင်ငံမှာနှစ်30အတွင်းအကြီးမားဆုံးစီးပွားရေးပြောင်းလဲဖို့ဖော်ဆောင်ပေးမယ်လို့ Miss Truss ကကတိပြုထားပါတယ်ဒေါ်လာ36ဘီလီယံအခွန်ရှော့ချပေးဖို့ပါ။ငွေကြေးဖောင်းဖွှားမှုကိုထိန်းချုပ်ပြီးတော့စီးပွားရေးဖွံ့ဖြိုးအောင်မြင့်တင်မယ်လို့ပြောပါရယ်
။ I want
British စီးပွားရေးတွေနောက် Britain ပြည်သူတွေနားလည်ထားဖို့ကကျမတို့လာရအမှန်ကိုသွားနေပါရယ်။ခက်ခဲမှုတွေကရော့လာပါပြီဆိုတာပါပဲ
။သူနဲ့ရှင်တိုင်ဘက် Rishi Sunak ကတော့သူ့အခွန်ရှော့ချပုံဟာတာဝန်မဲ့အစိတ်ကွင်းရဲ့လုပ်ရဖြစ်တယ်လို့ပြောပါရယ်။သူဟာလိုက်တင်ပြောင်းလဲနိုင်တဲ့သူလား၊တင်းမာရဲ့သူပါလား။သူ့ကိုတမနစ်အမျိုးသမီးနောက်တူဖြစ်နေပြောနေကြပါတယ်။သူကိုယ်တိုင်လည်းမာဂရက်သက်ချာကိုအားကြားမိတာဟိုးရင်ကလေးကပြောခဲ့တာပါ
။ I'm somebody
ကျမကနေရာတနေရာကိုရထားတဲ့သူဖြစ်တယ်။ကျမနိုင်ငံညာကြီးရုံမှာပဲဖြစ်ဖြစ်ကုန်းသွယ်ကြီးရုံမဲဖြစ်ဖြစ်ဘယ်နေရာမှာမဆိုအလုပ်ဖြစ်အောင်လုပ်နိုင်ခဲ့ပါတယ်
။သူ့ကိုအကြီးအကျယ်ဝေဖန်သူတွေကတော့သူ့ရဲ့အရေးချင်းကအပြောင်းလဲလုပ်ချင်သူဖြစ်ပြီးတော့ မူဝါဒပိုင်းတွေကိုအသေးစိတ်ကြည့်လွန်နေအလွန်ကြောင့်လှုပ်လှုပ်တူတူလို့ပြောကြပါတယ်သူရဲ့အားနည်းချက်ကတော့လူမှုဆက်ဆံရေးပဲဖြစ်တယ်လို့တချို့ကပြောပါတယ်သူကနည်းနည်းတော့တင်းမာသူဖြစ်တယ်လို့လည်းပြောကြပါတယ်ဘော်ရစ်ဂျွန်ဆန်ဝန်ကြီးချုပ်၃နှစ်တာကာလကိုကမောက်ကမနဲ့ဦးဆောင်ခဲ့ရပြီးတဲ့နောက်အခုတော့ဝန်ကြီးချုပ်တက်ကပါတီကိုကောင်းကောင်းမွန်မွန်ဦးဆောင်ပေးနိုင်ဖို့ Conservative Party ဝင်တွေမျှော်လင့်နေကြပါတယ်ရှင်
ဗြိတိန်နိုင်ငံရဲ့တတိယမြောက်အမျိုးသမီးဝန်ကြီးချုပ်ဖြစ်လာတဲ့ Lee Truss အကြောင်းကြားခဲ့တာပါရှင်အခုလို VOA ကထုတ်လင်းသွေးသွားတဲ့အစီအစဉ်တွေကတော့ VOA ရဲ့အနေနဲ့ဆက်မျက်နှာ burmese.voanews.com မှာပြန်ပြီးတော့နားဆင်နိုင်ပါတယ်မကြာခင်မှာတော့ရေပေးတင်နေတဲ့ပါကစ္စတန်မှာမိုးတဲထံပြီးရေကြီးရတဲ့အကြောင်းရင်းကိုတင်ဆက်သွားဖို့ရှိပါတယ
် VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်းအဖြစ်နဲ့ VOA ပေးသက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီ email သတင်းတော်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းတော်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ် email သတင်းတော်ဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့ email သတင်းတော်တောင်းယူနိုင်ပါတယ်။နောက်တနည်းကတော့ VOA မြန်မာ email လိပ်စာ bammy@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။ email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါရဲ့။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါရဲ့။ VOA ပြည့်တဲ့အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်။
VOA မြန်မာပိုင်းရဲ့ပုံထုံးနဲ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ထုတ်လွှင့်နေပါတယ်။အခုတော့ပါကစ္စတန်နိုင်ငံကသတင်းဖက်ဆက်ရအောင်ပါ။ September 10ရက်နေ့ကပါကစ္စတန်နိုင်ငံရဲ့တောင်ဘက်ပိုင်းမှာရေပိုကြီးလာမဲ့အရေးကြိုတင်ပြင်ဆင်ထားရင်းကပဲနိုင်ငံရဲ့သုံးပုံသဘုံလောက်ရေလွှမ်းသွားခဲ့ရပါတယ်။အဲ့ဒီလိုမိုးတဲထံပြီးတော့ရေကြီးရေရှမ်းဖြစ်ရတဲ့အကြောင်းကရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကြောင့်ဖြစ်ကြောင်းလေ့လာသူတဦးကပြောပါတယ်။နှစ်ပေါင်း30အတွင်းမိုးရွာသွန်းမှုပမာဏရာခိုင်နှုန်းက190လောက်ပိုများလာတာကြောင့်နိုင်ငံလူဦးရေတန်220ရဲ့15ရာခိုင်နှုန်းဟာရေလွှမ်းမှုမှုတန်ကိုခန်းစားနေကြတာဖြစ်ပါတယ်။ဒီအကြောင်းရိုက်တာသတင်းကိုအခြေခံပြီးတော့မခွန်ညိုကတင်ပြထားပါတယ်ရှင်
။မုတ်တုံမိုးကစံချိန်ကျိုးအောင်ရွာသွန်းပြီးမြောက်ပိုင်းကရေခဲပြင်တွေအေးပြောကျလာတာကြောင့်ပါကစ္စတန်နိုင်ငံမှာရေကြီးရေရှမ်းဖြစ်ခဲ့ရပြီးကလေးငယ်ပေါင်း400ကျော်ပါဝင်လူပေါင်း 1,000 ကျော်သေဆုံးခဲ့ရပါတယ
်။ जो नॉर्दर्न एरियाज हैं गिलगित बल्तिस्तान के वहां गिलाव के 16 इवेंट्स होते हैं जो ग्लेशियल लेक आउटबर्स्ट फ्लड होते हैं
ဒီနှစ်ထဲပါကစ္စတန်ရဲ့မြောက်ဖက်ဒေသတွေဖြစ်တဲ့ गिलगित बल्तिस्तान အရက်တွေမှာရေခဲပြင်က16ကြိမ်လောက်ပြိုကွဲခဲ့ပါတယ်။အပူချိန်မြင့်တက်လာလို့ရေခဲမြစ်တွေရေပျော်ကျသွားရတာနေပြီးတော့အဲ့လိုဖြစ်ရတွေဖြစ်ပေါ်လာခဲ့တာပါ။ပုံမှန်တိုင်းဆိုရင်တော့ရေခဲပြင်ကွဲထွက်တာမျိုးကတစ်နှစ်ကို5ခါ6ခါလောက်ပဲဖြစ်တဲ့ဆိုပေမဲ့ဒီနှစ်မှာတော့16ခါလောက်ဖြစ်ခဲ့ပါတယ်။ရာသီဥတုပြောင်းလဲဖောက်ပြန်တာဟာအခုလိုဖြစ်ရတူရဲ့မူလအကြောင်းရင်းပါပဲ
ပါကစ္စတန်နိုင်ငံမှာပြင်းမြအားဖြင့်နှစ်ပေါင်း30အတွင်း190ရာခိုင်နှုန်းလောက်မိုးပေါ်ရွာခဲ့ပြီးဇွန်လကနေဩဂုတ်လအထိ3လအတွင်းမိုးရေချိန်လက်မှတ် 15.38 ရှိခဲ့ပါတယ်အိမ်တွေစီးပွားရေးလုပ်ငန်းတွေအခြေခံစောက်အုံတွေနဲ့လမ်းတွေလည်းရေမြုပ်ကုန်ပါတယ်မရိတ်သိမ်းရသေးတာရောရိတ်သိမ်းတူလောင်ပြည်သားတွေရောကောက်ပဲတိနံတွေလည်းပျက်စီးကုန်ပြီးစုစုပေါင်းစိုက်ပျိုးရေးက2တန်းလောက်ကိုရေလွှမ်းမိုးသွားခဲ့တာပါလူဦးရေတန်း50ရှိတဲ့ဆင်းပြည်နယ်ကတော့အပြင်းထန်ဆုံးထိခိုက်ခဲ့ရပြီးပြင်းမြ230အတွင်းမိုးရွာသွန်းတဲ့နှုန်းက466ရာခိုင်နှုန်းပိုပြီးတော့ရခဲ့ပါတယ်ပြည်နယ်ရဲ့တချို့နေရာတွေမှာမျက်စိတဆုံဖုံးလွှမ်းနေတဲ့ရွှေနှစ်အောင်ရေတွေထဲမှာမြုပ်နေတဲ့တစ်ပင်တွေလမ်းတွေကိုတွေ့ရပါတယ်ရာပေါင်းများစွာသောအိမ်ဆောင်စုတွေဟာရေလွတ်ပြီးခြောက်သွေ့တဲ့မြေလွတ်ပေါ်မှာနေနေကြရပါတယ်ဖန်လုံအိမ်ဓာတ်ငွေနဲ့ကြောက်ဖြစ်ရုပ်ကျွင်းလောင်စာတွေအသုံးပြုမှုဟာအခုလိုရာသီဥတုဖောက်ပြန်မှုရဲ့အရင်းခံတွေဖြစ်တယ်လို့ပါကစ္စတန်မိုးလေဝသနယ်ဇလဗေဒဌာနမှဆာဖာရတ်စ်ကပြောပါတယ
် green house gases ကဟိုအပကပတဲ့ကိ basic ဝဇာ uski fossil fuel ကအစ်တမလာ हमारी transport
ဖန်လုံအိမ်ဓာတ်ငွေတွေကဆက်မပြတ်တိုးများလာနေတော့မှအဲ့လိုတိုးရတဲ့မူလအကြောင်းရင်းကတေယူပို့ဆောင်ရေးစွန့်ထုတ်လို့ရေးပင်လယ်ရေကြောင်းနဲ့လေကြောင်းတေယူပို့ဆောင်ရေးလုပ်ငန်းတွေအတွက်ကြောက်ဖြစ်ရုပ်ကျွင်းလောင်စာတွေကိုတုံးနေကြလို့ပါဖလိုရီဓာတ်ငွေကိုရှော့မချနိုင်ရင်ကဘာကြီးပူနွေးလာတာရက်သွားမှာမဟုတ်ပါဘူးကဘာကြီးပူနွေးနေတာရက်မသွားလို့ရှိရင်အခုလိုမျိုးရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကလည်းအန္တရာယ်ကမြင့်တက်နေဦးမှာပါ
တ ါကစ္စတန်လူဦးရေစုစုပေါင်းတန်း220ရဲ့15ရာခိုင်နှုန်းဖြစ်တဲ့လူဦးရေ33တန်းဟာရေလွှမ်းမှုမှုဒဏ်ကိုခံနေရတဲ့အကြောင်းအစိုးရကကြေညာချက်ထုတ်ပြန်ထားပါတယ်။ကုလသမဂ္ဂအဖွဲ့ကြီးကပါကစ္စတန်နိုင်ငံရဲ့မကြုံစဘူးရာသီဥတုကပ်ဘေးအတွက်အမေရိကန်ဒေါ်လာတန်း160ကူညီပေးကြဖို့တောင်းဆိုထားပါတယ်။ပါကစ္စတန်နိုင်ငံကလူပေါင်း 6.4 သန်းကျော်ဟာလူသားချင်းစာနာမှုအကူအညီအကြီးအကျယ်လိုအပ်နေတဲ့အကြောင်းကိုလည်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောထားပါတယ်ရှင
်။ရာသီဥတုဖောက်ပြန်ပြောင်းလဲမှုကြောင့်မိုးတဲထမ်းပြီးတော့အရေးကြီးရေရှမ်းမှုနဲ့ကြုံနေရတဲ့ပါကစ္စတန်နိုင်ငံအကြောင်းမှခွာညိုကတင်ပြသွားတာပါရှင်။အခုတော့ထိုင်းနိုင်ငံတောင်ပိုင်းပင်လယ်ပြင်ထဲမှာရိုဟင်ဂျာတွေကယ်တင်ခဲ့တဲ့တရင်ဖက်ဆက်ရအောင်ပါ။ထိုင်းနိုင်ငံတောင်ပိုင်းစာတန်ပြည်နယ်ခွန်ဘူလုံပြည်နယ်ထဲမှာမျောပါနေတဲ့ရွန်ဂျာဆဲဦးကိုထိုင်းငါဖမ်းလေလုံသားတွေကတွေ့ရှိတာကြောင့်ကယ်တင်ခဲ့ပါတယ်။တစ်ချက်ထဲမှာပဲရွန်ဂျာတွေကိုကယ်တင်ခဲ့တဲ့ပင်လယ်ပြင်နယ်အမလတ်မကမ်းမှာရှိတဲ့ကျွန်းတကျွန်းပေါ်မှာတော့ရွန်ဂျာနောက်ထပ်42ဦးကိုတွေ့ရှိခဲ့ပါတယ်။အပြည့်အစုံကတော့ VOA မြန်မာပိုင်းသတင်းထောက်မအေးအေးမကထိုင်းနိုင်ငံကနေသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းတောင်ပိုင်းစာတန်ပြည်နယ်ထဲကပင်လယ်ပြင်မှာထော်တော့တွေကိုဖောင်လုပ်ပြီးရေထဲမျောနေတဲ့ရိုဟင်ဂျာ၁၀ဦးကိုထိုင်းငါးဖမ်းလီကကယ်ဆယ်ခဲ့တာပါသူတို့တွေဟာမြန်မာနိုင်ငံရခိုင်ပြည်နယ်ကနေတဆင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိလာခဲ့ပြီးအဲ့ဒီကနေတဆင့်အင်ဒိုနီးရှားနိုင်ငံဘက်ကိုသွားဖို့အတွက်လာကြတဲ့လှေစီးပြေးဒုက္ခသည်တွေဖြစ်ကြပါတယ်ရိုဟင်ဂျာတွေတွေ့ရှိခဲ့တာနဲ့ပတ်သက်လို့ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအလုသမားရေးရာတာဝန်ခံဦးမင်းဦးကတော့အခုလိုပြောပါတယ်
စက်တွန်ပေါ့လေစက်တွန်အပိုင်းမှာအဲရေးမျိုးနဲ့ဒဝင်ကြတွေကိုဟိုအားတွေးတာပေါ့ကျွန်တော်တို့ငါးဖန်တေမောကတွေးတော့ကဲမိကဲလို့နိုင်တာပေါ့နော်အဲလူရင်းရဆယ်ယောက်ကိုအဲဒီမှာဟိုဒီကိုပြန်ဖော်ပုံလေးဖော်ဟိုဟာလေးနေတိလောက်ထားတဲ့အဲလူဖောင်လေးလို့ဆိုပြီးတော့အဲ့မှာမျောနေတာအဲ့ဒါကိုတွေးတာဖော်နေလောက်ထားတဲ့ဖြစ်စလောက်ထားတဲ့အဲဒီဖောင်လေးလို့လုပ်ပြီးအဲ့မှာသူတို့ပင်လေးမှာမျောနေတာပေါ့အဲဒီမှာနာဟိုငါးဖန်လေရတူပြီးတော့သူတို့ခဲ့တယ်။ဆယ်ယောက်ကိုအဲ့လိုတွေ့ပြီးတဲ့အချိန်မှာနာသူတို့ဆက်လိုက်ကြည့်တော့နောက်ထပ်အယောက်40ယောက်ကိုဟိုမှာဒီကျွန်းမှာတွားပြီးတော့တွေ့တယ်လေ။နောက်ထပ်41ယောက်အဲ့ဒီကလေးနှစ်ယောက်ပါဝင်ယောက်ျား32ယောက်တင်တယ်မိန်းမ10ယောက်အဲ့ဒါထပ်ပြီးတော့တွေ့တယ်။အဲ့ဒီအုပ်စုနဲ့ဒီအခု10ယောက်ရနေတဲ့အုပ်စုနဲ့အတူတူပဲလားဆိုတာလေ။အဲ့ဒါသူတို့အခုစုံစမ်းနေတော့ကြည့်တယ်။လောလောဆယ်တော့သူတို့အဲရိုဟင်ဂျာတွေကိုယာယီထိန်းသိမ်းနေအဲ့ဒီဟိုအကြည့်ရပေါ့စခန်းပေါ့အဲ့ဒီမှာခါထားတယ
်ရိုဟင်ဂျာတွေဟာလှေစီးပြေဒုက္ခသည်တွေအဖြစ်လာရင်းနဲ့လမ်းခရီးမှာလေပြင်းမုန်တိုင်းကြတဲ့အတွက်ပင်လယ်ထဲမှာမျောပါခဲ့ရတာဟာ၄ရက်လောက်ရှိပြီလို့လဲဆိုပါတယ်စထွန်ပီနဲ့အုပ်ချုပ်ရေးမှူးအာရိုနီဆိုင်ယန်ကတော့သတင်းတောက်တွေကိုအခုလိုပြောသွားပါတယ်သူပြောသွားတာကတော့ရိုဟင်ဂျာတွေကိုလိုအပ်တာတွေကိုအကူအညီပေးနေပါတယ်အစားအသောက်နဲ့ဆေးဝါးတွေကျန်းမာရေးစောင့်ရှောက်မှုတွေလည်းလုပ်ပေးနေပါတယ်သူတို့တွေဟာလူကုန်ကူးမှုတွေနဲ့ပတ်သက်မှုရှိမရှိစစ်ဆေးရမှာပါဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါပင်လယ်ပြင်ထဲမှာတွေ့ရတဲ့လှေစီးပြေးဒုက္ခသည်ရိုဟင်ဂျာတွေကပင်လယ်ပြင်အနီးကကျွန်းမှာဖမ်းမိတဲ့ရိုဟင်ဂျာတွေကိုပါနောက်ထပ်စစ်ဆေးမှုတွေလုပ်သွားအောင်မှာဖြစ်တယ်လို့လည်းဆိုပါတယ်ပြီးခဲ့တဲ့ဇွန်လကစထွန်ပင်နယ်တွေကကော့တောင်ကျွန်းကမ်းခြေမှာလဲရိုဟင်ဂျာ59ဦးကိုလဲဖမ်းမိခဲ့ပါတယ်ရှင
်။ထိုင်းပင်လယ်ပြင်နဲ့မျောနေတဲ့ရိုဟင်ဂျာတွေကိုထိုင်းရေလူသားတွေကယ်တင်ခဲ့တဲ့သတင်းမအေးမှတင်ပြသွားတာပါရှင်။သောတာရှင်များရှင် VOA ကထုတ်လွှင့်ပေးနေတဲ့ကြံမာရေးသိပ္ပံနဲ့နည်းပညာဘလော့ဂါတွေပြောသမျှမြမအရေးသုံးသက်ချက်မနေ့ကင်အင်္ဂလိပ်စာသင်ခန်းစာတိုက်လေးလိုင်းဆွေးနွေးခန်းစကားပြောကြားအောင်စားတဲ့သတင်းပတ်ဆင်ခန်းတွေနဲ့အတူနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတော့ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမင်းမြန်ငန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာပ ဖော်ပြထားပါတယ်ရှင်။ VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာမနက်ခင်းပါတသားရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ပုံထုံးနဲ့မနက်ခင်းအစီအစဉ်တွေကိုလိုင်းတိုမီတာ30နဲ့40 50နဲ့လိုင်းလမီတာ190တို့ကနေဆက်ပြီးတော့တင်ဆက်နေပါတယ်။အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနှာရွက်အစီအစဉ်မှာတော့မြင်ကွင်းကျဲမဆုကဘာတလွားခီးသွားစားတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အရင်ဆုံးတော့ချူလာလောင်ကွန်တက္ကသိုလ်ကမြန်မာအရေးဆွေးနွေးပွဲကိုတင်ပြပေးပါမယ်။မြန်မာနိုင်ငံမှာလက်နက်ကင်တိုက်ပွဲတွေနဲ့ပဋိပက္ခတွေမိုးရွာသည်ကုန်ဆုံးတဲ့6တွေရာသီမှာပိုများလာနိုင်တယ်လို့လက်ရှိရင်ဆိုင်နေရတဲ့စစ်ပွဲရေးအကြက်တဲ့အခြေအနေလာမယ့်လပိုင်းတွေအတွင်းပိုးပြီးတော့ဆိုးဝါးလာနိုင်တယ်လို့ထိုင်းနိုင်ငံချူလာလောင်ကွန်တက္ကသိုလ်မှကျင်းပတဲ့မြန်မာအရေးဆွေးနွေးပွဲမှာမြန်မာအရေးသုံးသပ်သူတွေကသုံးသပ်ပြောဆိုသွားပါတယ်မြန်မာနိုင်ငံကစစ်ပွဲရေးပညာရှင်တဦးဖြစ်တဲ့တီချလှလာတဲ့ဖွဲ့စကူစီတခုဖြစ်တဲ့စီးပွားရေးနဲ့လူမှုဖွံ့ဖြိုးရေးဆိုင်ရာဒါရိုက်တာဒေါက်တာဇော်ဦးကတော့မြမစီးပွားရေးတည်ငြိမ်ဖို့နဲ့အကြအတဲတွေကိုကျော်လွှားနိုင်ဖို့ထိုင်းနိုင်ငံရဲ့အကူအညီတွေလိုအပ်တဲ့အကြောင်းအဓိကဆွေးနွေးတော့ပါတယ်ဆွေးနွေးပွဲကိုကိုသိန်းထိုက်ဦးကဘန်ကောက်မြို့ကနေတင်ပြပို့ထားပါတယ
်စစ်တကအနာသိပ်ပြီး19လအကြာမြန်မာနိုင်ငံရင်ဆိုင်နေရတဲ့ပြည်တွင်းစစ်နိုင်ငံရေးအပြောင်းလဲအတွက်တွန်းအားလက်နက်ကင်ပဋိပက္ခဖြစ်ပွားနေတဲ့စစ်မြေပြင်အခြေအနေနောက်ရှေ့မှာဖြစ်လာနိုင်ခြေတွေကိုမြန်မာပြည်လေးလာသူတွေဆွေးနွေးကြတာပါထိုင်းနိုင်ငံကလုံခြုံရေးနဲ့နိုင်ငံတကာလေးလာရေးဌာန ISIS ကကြီးမူကျင်းပတဲ့ဆွေးနွေးပွဲဖြစ်ပါတယ်ဆွေးနွေးပွဲဖြစ်မြောက်ငွေကြေးကုန်ကြခံကမ္ဘာကထလုပ်ပေးခဲ့တဲ့ဥရောပသမဂ္ဂကိုစားထိုင်းနိုင်ငံဆိုင်ရာဥရောပသမ္မတကြီးဒေးဗစ်ဒေးလီကမြန်မာနိုင်ငံနဲ့ပတ်သက်တဲ့ရည်တည်ချက်ကိုအဖွဲ့မင်ကုန်းမှပြောကြားသွားပါတယ
် The EU continues to stand ready
မြန်မာနိုင်ငံငြိမ်းချမ်းရေးတရားမျှတရေးနဲ့ဒီမိုကရေစီပြန်လည်ဖော်ဆောင်ရေးတခြားနိုင်ငံတွေနဲ့အတူဆက်လက်လက်တွဲဆောင်ရွက်သွားမယ်အကြောင်းဥရောပသမဂ္ဂရဲ့ရည်တည်ချက်ကိုသံအမတ်ကြီးဒေးဗစ်ဒေးလီပြောဆိုမိတ်ဆက်သွားပါတယ်။မြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့ဒီဒီချိန်စစ်တပ်ကအာဏာသိမ်းမှုဟာအရင်1962ခုနှစ်1988ခုနှစ်တွေကအာဏာသိမ်းမှုတွေနဲ့မတူဘူးဆိုတော့ထိုင်းနိုင်ငံလုံခြုံရေးနဲ့နိုင်ငံတကာဆက်ဆံရေးဌာန ISIS ဒါရိုက်တာပါမောက်ကဒေါက်တာ39ပွန်ဆက်ဒီဟက်ကထောက်ပြပြောဆိုပါတယ
် This coup in Myanmar was a different kind of
ဒီဒီချိန်အာဏာသိမ်းမှုကအရင်ကဖြစ်ခဲ့တဲ့အာဏာသိမ်းမှုတွေနဲ့လုံးဝမတူပါဘူး။အရင်ကလိုစစ်တပ်ကအင်အားခိုင်မာပြီးအားကောင်းတယ်ဆိုတာပြသနိုင်တဲ့အာဏာသိမ်းမှုမျိုးလည်းမဟုတ်ပါဘူး။အာဏာသိမ်းမှုကိုတုံ့ပြန်တဲ့အတိုက်ခံတွေအကြားမဟာမိတ်အရလက်တွဲပြီးတော့ဆန့်ကျင်အုံကြွမှုတွေချက်ချင်းပေါ်ပေါက်လာပါတယ်။လက်တွဲခဲ့တဲ့မဟာမိတ်တွေကအရင်ကထက်ပိုပြီးခင့်မိတယ်လို့လက်နက်တွေပိုတက်ဆင်နိုင်တဲ့တန်တိထံခိုင်မာပြီးတော့မဖြစ်မနေလှုပ်ဆောင်မယ်လို့ဆုံးဖြတ်ထားတဲ့အသက်နဲ့ရင်ပြီးဆွန်းဆွန်းစားစားပြန်တိုက်တဲ့အတိုက်ခံတွေပေါ်လာခဲ့တာ
ပေါ့ပြုပြင်ပြောင်းလဲခဲ့ကြချီးပြင်းလာခဲ့တဲ့လူငယ်မျိုးဆက်သစ်တွေအရှုံးမပေးဘဲဆက်ပြီးတိုက်ပွဲဝင်နေကြတဲ့အတွက်စစ်တပ်အနေနဲ့အာဏာကိုဆက်ပြီးထိန်းနိုင်ဖို့ခက်ခဲခဲရုန်းကန်နေရတယ်လို့ဒေါက်တာတတီနန်ကပြောဆိုသွားပါတယ်မြန်မာနိုင်ငံရဲ့အခြေအနေဟာ1950ခုနှစ်တွေအတွင်းစစ်တပ်ကရန်ကုန်မြို့နီနာကွက်ကွက်ကိုပဲထိန်းထားနိုင်ခဲ့တဲ့အခြေအနေမျိုးပြန်ရောက်သွားနိုင်တယ်လို့သုံးသပ်သူကကာကွယ်ရေးဆိုင်ရာဂျိမ်းစ်ဒီဖန့်စာဆောင်ကလူကြိုရေးဆိုင်ရာစောင်းမားတွေသုံးသပ်ရေးသားတဲ့အန်တိုနီဒေးဗစ်ဖြစ်ပါတယ်။1950ခုနှစ်ကလိုစစ်တပ်ကတဖြည်းဖြည်းသိမ်းယူနိုင်မယ်ဆိုတဲ့မျှော်လင့်ချက်ကစိတ်ကူးရင်တသက်ဖြစ်သွားနိုင်တယ်ဆိုပြီးသူကသုံးသပ်ပြောဆိုသွားပါတယ်
။ This may be a return to the 1950s and what that period implies
PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကိုကြည့်တဲ့အခါအားလုံးကမြန်မာနိုင်ငံအတွင်းကဗမာတိုင်းရင်းသားတွေအများစုဖြစ်နေတာကိုတွေ့ရပါတယ်။အဖွဲ့အစည်းတွေကိုကြည့်ရင်လည်းနေရာတိုင်းမှာပြန့်နှံ့နေပြီးမြန်မာနိုင်ငံအလယ်ပိုင်းမှာမြို့တိုင်းနေပါလောက်ရှိနေတာကိုတွေ့ရပါတယ်။အခိုင်အမာအမြင့်တွေထားပြီးမကြသေးခင်လပိုင်းတွေအတွင်းမှာပိုပြီးခံခံမာမာစစ်တပ်ကအာဏာသိမ်းပြီးပေါ်ပေါက်လာပေမဲ့လက်နက်အင်အားလည်းအရင်ကတည်းကပိုပြီးကောင်းအောင်တပ်ဆင်လာနိုင်တယ်လို့တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေဖြစ်တဲ့ကရင်၊ကချင်၊ချင်း၊ကရင်နီစတဲ့အဖွဲ့အစည်းတွေနဲ့လည်းနီနီကကပူးပေါင်းပြီးတိုက်နေတာကိုတွေ့နေရပါတယ်။
အားသိမ့်မများဘူးဆိုရင်တောင်မကြခင်ကမြန်မာနိုင်ငံနောက်ဖက်ချမ်းမှာရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကလည်းပူးပေါင်းပြီးစစ်ကောင်စီတပ်တွေကိုတိုက်ခိုက်လာခဲ့တဲ့အခြေအနေကိုလုံခြုံရေးဆိုင်ရာစောင့်မားတွေသုံးသပ်ရေးသားတဲ့အန်တိုနီဒေးဗစ်ကထောက်ပြသွားပါတယ်။စီးနေပွဲမှာမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေအကျက်တဲတွေနဲ့ပတ်သက်လို့လည်းအဓိကဆွေးနွေးကြပါတယ်။မြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေပြိုလဲလူအခြေအနေရောက်နေပြီဆိုတာကိုဒေါက်တာတတီနန်ကထောက်ပြသွားသလိုပဲ Nikkei Asia Review ကသတင်းအေဒီတာ ထိုင်းနိုင်ငံနိုင်ငံခြားသတင်းတော်များတင်ဥက္ကဋ္ဌအောင်ခွန်ရော်ဗစ်စင်ကလည်းပါဝင်ဆွေးနွေးပါတယ
် I think so far it is extraordinary that agricultural production has helped
ဒီနယ်လောင်စာဆီဈေးတွေတက်တာမြန်မာကျပ်ငွေတန်ဖိုးကျဆင်းတာတွေကြောင့်စိုက်ပျိုးလုပ်ငန်းထွက်ကုန်တွေအပေါ်အကြီးအကျယ်စုစုဝါထိခိုက်နေပါတယ်ဗန်လုပ်ငန်းလည်းအကြီးအကျယ်အကျက်တဲရင်ဆိုင်နေရတာပါငွေကြေးဈေးကွက်အပေါ်ထိန်းချုပ်ရေးကြိုးစားတာတွေအပြင်ဗလုံငန်းတွေအပေါ်မှာအုတ်ချုပ်ဖို့အတွေ့အကြုံမရှိတဲ့စစ်တပ်ခေါင်းဆောင်တွေကိုခန့်ထားတာတွေကလည်းစီးပွားရေးအပေါ်အကြီးအကျယ်ရိုက်ခတ်နေပါတယ
်။ဆွေးနွေးပွဲမှာမြန်မာနိုင်ငံကစီးပွားရေးပညာရှင်တူဖြစ်ပြီးအရင်ကသဗ္ဗတဦးသိန်းစိန်လက်ထက်အကြံပေးသူဖြစ်ခဲ့သူလက်ရှိတရားလွတ်လပ်တဲ့ဖွဲ့စည်းတစ်ခုဖြစ်တဲ့စီးပွားရေးနဲ့လူမှုဖွံ့ဖြိုးရေးဆိုင်ရာဌာနဒါရိုက်တာ Center for Economics and Social Development ကဒေါက်တာဇော်ဦးလည်းပါဝင်တက်ရောက်ပါတယ်။အခွင့်အလမ်းကောင်းဖြစ်တဲ့အကြက်တဲတွေကိုစွန့်ပယ်လိုက်တာမျိုးမလုပ်ဖို့ဆွေးနွေးပွဲမှာသူကတိုက်တွန်းပြောဆိုသွားပါတယ်အထူးသဖြင့်ပြီးခဲ့တဲ့ဇူလိုင်လကထုတ်ပြန်တဲ့ကမ္ဘာပံရဲ့စီးရင်ခံစာအရမြန်မာနိုင်ငံရဲ့စီးပွားရေး300ခန်းလုံးပြန်တက်လာမယ်ဆိုတဲ့ခန့်မှန်းချက်ကိုထောက်ပြပြီးသူကဆွေးနွေးတိုက်တွန်းသွားတာပ
ါ I think these are some of the reports that have come out and then the question is who is actually responsible for the recovery and then none of these
ဘာဗန်ရဲ့စစ်တမ်းတွေသူတေသနာပြုချက်တွေအရထွက်လာတဲ့အစီရင်ခံစာတချို့ဖြစ်တဲ့အကြောင်းနဲ့ဒီစီးပွားရေးပြန်လည်အားကောင်းမှုဆိုတာမှာဘယ်သူမှအဓိကတာဝန်ရှိမလဲဆိုတဲ့အချက်ကိုမေးရမှာဖြစ်တဲ့အကြောင်းသောသောကပြောခဲ့တဲ့နိုင်ငံရေးလှုပ်ရှားသူတွေတာဝန်ရှိသူတွေမဟုတ်ဘဲအင်မတန်ဆိုးရွားတဲ့အကျက်တဲတွေကြောင့်မြမစီးပွားရေးကိုကြမ်းကြမ်းခံအောင်ရည်တည်ပေးခဲ့တဲ့သူတွေသူကတော့မထင်ရှားတဲ့ညတရတရေကောင်းလေးလို့နာမည်ပေးထားတဲ့အကြောင်းထော်ထော်ဆောင်ပြောသွားတာပါသူပြောသွားတဲ့မြမစီးပွားရေးကိုကြမ်းကြမ်းခံရည်တည်သူတွေဆိုရမှာတောင်သူလယ်သမားတွေအထယ်ကျုပ်ဆက်ယုံလူသမားတွေကြီးပမှာထွက်လွတ်လို့ပြီးမြန်မာနိုင်ငံကိုငွေပြန်ပုတ်နေသူတွေကိုထည့်သွင်းပြောဆိုသွားပါတယ်ဒီလိုအခက်အခဲတွေကြောင့်အိန္ဒိချင်းထိုင်းနိုင်ငံအနေနဲ့အထူးကူညီနိုင်တဲ့အခက်အခဲတွေမှာရှိတယ်လို့လည်းဒေါက်တာဇော်ဦးပြောဆိုပါတယ်ထိုင်းနိုင်ငံအနေနဲ့သူ့နိုင်ငံကိုလာရောက်လှုပ်လှိုက်နေသူတွေအတွက်ဈေးသက်သာပြီးလုံခြုံတဲ့သွားလာရွှေ့ပြောင်းနိုင်တဲ့အနေအထားတွေကျွမ်းကျင်အောင်တည်နှံ့ပေးတာမျိုးတွေထောက်ပံ့ကူညီဖို့သူကတိုက်တွန်းသွားပါတယ်တချိန်တည်းမှာစီးပွားရေးအရဒုက္ခရောက်ပြီးလူတွေစုလိုက်ထွက်လာနေတဲ့နေထားမျိုးမရအောင်ကာဝယ်ဖို့နဲ့တရားမဝင်ငွေပို့ဆောင်နေတဲ့စနစ်ကိုပြန်လည်ပြင်ဆင်နိုင်ဖို့ထိုင်းနိုင်ငံအနေနဲ့ကူညီရေးတိုက်တွန်းသွားတာပါမြန်မာနိုင်ငံအနေနဲ့အကြက်တဲတွေကြားကရုံထွက်နေအောင်အာဆီယံနိုင်ငံတွေအတွင်းဦးစီးဦးဆောင်ခန့်ခန့်ဒါကနေကူညီဖို့လဲထိုင်းနိုင်ငံကိုသူကမြစ်တာရက်ခန့်သွားပါတယ်သုံးသက်သူတွေကြားမှာတော့မြန်မာနိုင်ငံရဲ့အခြေအနေဟာတီးလင်္ကာမှာကြုံခဲ့ရတဲ့စီးပွားရေးအကြက်တဲအခြေအနေမျိုးပြိုလဲသွားနိုင်တဲ့အခြေအနေစီကိုဥတီသွားမလားဆွေးနွေးနေကြပါတယ်တစ်ချိန်တည်းမှာအခုရင်ဆိုင်နေရတဲ့အကြက်တဲတွေဘလောက်ကြာကြာဆက်ကြံ့ကြံ့ခံနိုင်မလဲရေရာရာဖြစ်မသိသေးတဲ့မေခွန်းမျိုးတွေကိုလည်းဆွေးနွေးပွဲမှာတက်ရောက်သူတွေရောပါဝင်သူတွေမေခွန်းထုတ်ကြပါလေလက်နက်ကင်ပဋိပက္ခတွေကြားအတိုက်ခံအင်အားစုတွေရဲ့အင်အားထိန်းချုပ်နိုင်စွမ်းနဲ့နိုင်ငံတကာရဲ့အသိအမှတ်ပြုမှုတွေပေါ်မှာလည်းရှင်တွဲပြီးသုံးသပ်ဆွေးနွေးကြတာဖြစ်ပါလေခင်ဗျာကျွန်တော်ဒိတ်ထိုက်ဦးပ
ါချလာလကွန်တက္ကသိုလ်ကမြန်မာအရေးဆွေးနွေးပွဲအကြောင်းကိုသိန်းထိုက်ဦးတင်ပြသွားတာပါရှင်ခုတော့ဆိုရှယ်မီဒီယာပေါ်ကလူကြီးများသတင်းတို့အစီအစဉ်မှာအမေရိကန်ပြည်ထောင်စုတောင်ပိုင်းအရီဇိုနာပြည်နယ်ဖီနစ်မြို့အပြင်နာလီမှာရုတ်တရက်ရေကြီးပြီးတဲ့နောက်ရေစီးနဲ့မျောပါသွားတဲ့ကားထဲကနေအမျိုးသမီးတူကိုကယ်တင်လိုက်နိုင်ပါတယ်။တာဝဲပြည့် House Visa အမြောက်သူနဲ့ရုရှားပြည်မှတ်တွေကိုချင်းဝင်ပစ်ခတ်ဖို့ယူကရိန်းစစ်သားတွေလေ့ကျင့်နေပါတယ်။ဒီလိုဆိုရှယ်မီဒီယာပေါ်ကလူကြီးများတဲ့သတင်းတိုလေးတွေကိုမှအေးတနာကျော်ကစူးစီးတင်ဆက်ထားပါတယ်။
ပြည်ထောင်စုမှာ conservative ခေါင်းဆောင်တဲ့ဝန်ကြီးချုပ်ဖြစ်နေရွေးချယ်ခံရပြီးနောက်တည့်မှာပဲပြည်မကြီးကအတည်ပြုပေးလိုက်ပါတယ်။ဗြိတိရှ်ပြည်မကြီး Elizabeth ဝန်ကြီးချုပ်တဲ့ Liz Truss ရာထူးကနေထွက်ခွာတဲ့ဝန်ကြီးချုပ်ဟောင်း Boris Johnson တို့နဲ့ Scotland က Balmoral ရဲတိုင်းမှာတွေ့ဆုံခဲ့ပါတယ်။ဒါဝန်ကြီးချုပ် Boris Johnson ဝန်ကြီးချုပ်ရာထူးနဲ့ပြည်မကြီးကိုနောက်ဆုံးတွေ့ဆုံမှုဖြစ်ပါတယ်။သူက၃နှစ်တာဝန်ကြီးချုပ်ဖြစ်နေတာဝန်ထမ်းဆောင်ခဲ့ပြီးနှုတ်ထွက်စာကိုပြည်မကြီးကိုပေးရရတာပါ။ဝင်ကြီးချုပ်တဲ့ Liz Truss ကတော့အစိုးရအသစ်ဖွဲ့စည်းခွင့်ပြည်မကြီးစီမှာတောင်းခံရပါတယ်။အဲဒီလိုမျိုးဝင်ကြီးချုပ်ခန့်တဲ့အခမ်းအနားကိုတော့ Kitchen လက်ကိုနန်းရှုပ်ခြင်းအခမ်းအနားလို့ခေါ်ပြီးတော့အခုခေတ်မှာတော့တကယ်တမ်းလက်ကိုမနန်းတော့ပါဘူး။ပြည်မကြီးကသူ့ရဲ့နန်းသက်တစ်လျှောက်လုံးမှာဝင်ကြီးချုပ်ပေါင်း15ဦးကိုခန့်အပ်ခဲ့ပြီးပါပြီ။အခု Miss Truss ကသူခန့်အပ်တဲ့15ဦးမြောက်ဝင်ကြီးချုပ်ဖြစ်ပြီးတော့ဗြိတိန်သမိုင်းမှာတော့56ဦးမြောက်ဝင်ကြီးချုပ်ဖြစ်ပါလိမ့်ရှင်။ရုရှားနိုင်ငံအစီအပြားကန်ယူရန်ဒေတာမှာရုရှားကတရုတ်နိုင်ငံအပါအဝင်နိုင်ငံတချို့နဲ့ပူးပေါင်းစည်းရေးလေ့ကျင့်မှုပြုလုပ်နေပါတယ်။ရုရှားလေတပ်ဖွဲ့တွေအဝေးပြေဘုံကျဲလေရင်တွေထောက်ဖို့စစ်လေရင်တွေပါဝင်ပါတယ်။တ ချိန်နှင်းမှာပဲရုရှားနဲ့တရုတ်ရေတပ်တွေအရှိဘက်ကဂျပန်ပင်လယ်ပြင်မှာလည်းရေကြောင်းစစ်ရေးလက်ချက်မှုပြုလုပ်တာပါရုရှားနိုင်ငံအရှိပြားပရီမော့စကီဒေတာမှာတရုတ်နဲ့ရုရှားပါဝင်တဲ့စစ်ရေးလက်ချက်မှုဖွင့်ပွဲအခမ်းအနားကိုဩဂုတ်လ31ရက်နေ့ကကျင်းပခဲ့တာဖြစ်ပါတယ် Vostok 2002စစ်ရေးလက်ချက်မှုကိုစက်တင်ဘာလ1ရက်နေ့မှာစတင်ပြီးတော့တပတ်ကြာပြုလုပ်တာပါရုရှားတရုတ်အိန္ဒိယလော်ဘယ်လာရုစ်တာဂျီကစ္စတန်နိုင်ငံတို့နဲ့တခြားနိုင်ငံတချို့ပါဝင်ပါတယ်ဒီစစ်ရေးလက်ချက်မှုကရုရှားတရုတ်နှစ်နိုင်ငံနှစ်စဉ်ပူးပေါင်းဆောင်ရွက်မှုရဲ့တစိတ်တည်းဒေသဖြစ်တယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်တရုတ်သမ္မတရှီဂျင်ပင်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့လက်ထက်မှာနှစ်နိုင်ငံဆက်ဆံရေးကပိုပြီးတော့နှိကက်လာတာတွေ့ရပါတယ်အိန္ဒိယနိုင်ငံမှာဟိန္ဒူစင်နတ်ဘုရားဂနေရှာမဟာပိနဲ့နတ်ဘုရားမွေးနေ့ဝဲကိုတော့ဩဂုတ်လ31ရက်နေ့ကကျင်းပပြီးတော့လူပေါင်းသိန်းချီလာရောက်ခဲ့ပါတယ်။မဟာပိနဲ့နတ်ဘုရားကဟိန္ဒူဘာသာဝင်တွေရဲ့အယူဆအရချမ်းသာကြွယ်ဝမှုတွေစောင့်ခြင်းပေးပြီးတော့အခက်အခဲတွေဖယ်ရှားပေးတဲ့နတ်ဘုရားဖြစ်ပါတယ်။ဒါကြောင့်မလို့ဘေးရနေရာတွေပျောက်ပျောက်စေပြီးတော့တောင်းတဲ့ဆုနဲ့ပြည့်စေတယ်ဆိုပြီးတော့မဟာပိနဲ့ဘုရားဝဲကိုအိန္ဒိယနိုင်ငံမှာကျင်းပတာပါ။ဒီနတ်ဘုရားရဲ့မွေးနေ့အထိမ်းအမှတ်ကျင်းပတဲ့ဂနေရှာတူတီပွဲတော်ကနိုင်ငံရဲ့အနောက်ပိုင်းနဲ့တောင်ပိုင်းတို့မှာအကြီးအကျယ်ကျင်းပတတ်ကြပါတယ်
။သူတွေကစားတဲ့ပတ်စပဲဟိုအက်ချူလီဘောလိုင်းနဲ့လမ်းပါလိုင်းနဲ့ဖြစ်ပြီးဘော
ဟာပိနဲ့နတ်ဖျားကိုလာကြောက်ကျင်လို့ဒီကက်ယောဂါကြီးဘရော့ပြီးမလဲဆိုပြီးတော့စောင့်နေခဲ့ရပါတယ်လို့မွန်မိုင်းမျိုးကအစရိယန်ကပြောသွားပါတယ်။ဒီဖျားပွဲမှာလာရောက်ပူဇော်သူတွေများလုံးတော့ပွဲတော်ကျင်းပတဲ့မြို့တိုင်းမှာလူတွေမနဲ့လင်းငင်တွေကလာပြီးတော့တန်းစီနေခဲ့ကြရတာပါ။နိုင်ငံတောင်ပိုင်းဟိုက်ဒရာဘတ်မြို့မှာတော့မဟာပိနဲ့နတ်ဖျားရုပ်အကြီးကြီးနဲ့ပူဇော်ထားပါတယ်။ဒီပွဲတော်ကိုဆယ်ရက်ကြာကျင်းပပြီးတော့ပွဲတော်ပြီးဆုံးရင်ရုပ်တုတွေကိုရေးမြောရေးတဲမြုပ်လိုက်မှဖြစ်ပါတယ်။ကိုဗစ်ကပ္ပကူးစက်ကပ်ပြီးကြောင်းဒီပွဲတော်ကိုနှစ်နှစ်မကျင်းပနိုင်ခဲ့ပေမဲ့အခုမှအရင်လိုမျိုးအကြီးအကျယ်ပြင်ပြီးတော့ဆင်နွှဲခဲ့တာပါ။ပြင်းထန်တဲ့မုန်တိုင်းကြီးတွေနဲ့ရင်ဆိုင်ရလိမ့်ရှိတဲ့တောင်ကိုရီးယားနိုင်ငံကိုတိုင်ဖုန်းမုန်တိုင်းတစ်ခုဝင်ရောက်ပြီးတော့တိုက်ခိုက်သွားတာပါ။နိုင်ငံတောင်ပိုင်းမှာစက်တင်ဘာလ6ရက်နေ့တုန်းကဝင်ပြီးတော့တိုက်ခိုက်တဲ့တိုင်ဖုန်းမုန်တိုင်းဟန်နင်တော့ကြောင့်လူပေါင်းများစွာဘေးလွတ်ရာပြောင်းရွှေ့ခဲ့ရပါတယ်။ဘူဆန်စိတ်ကဲမြို့နာကနေပြီးတော့ကုန်းတမိုင်းကိုဝင်ရောက်ပြီးတော့တနအိ89မိုင်နဲ့ရွေ့ရှားခဲ့ပါတယ်။ဘူဆန်မြို့မှာလှိုင်းကြီးတွေလာရိုက်တာမြင်ရပြီးတော့လက်နေမှာလည်းရေတွေလွှမ်းနေခဲ့တာပါ။ကိုရီးယားတောင်ပိုင်းမှာတနေ့တိုင်းမှာမိုးရွာချိန်3ပေနီးပါးရွာချခဲ့ပြီးတော့လက်နေပြတ်တောင်လက်စလိုင်းတွေလည်းပြတ်ချရှိခဲ့ပါတယ်။မုန်တိုင်းထွက်သွားတဲ့အခါမှာတော့အိမ်ပေါင်း6000လောက်လျှက်စင်မိမရတော့ပဲနဲ့လူအ ਨੇ ဆုံး2ဦးသေဆုံးပြီးတော့မြေအောက်ကရန်နာရနေရကိုရေဝင်ပြီးတော့ပိတ်မိလို့လူ10ဦးမကပျောက်ဆုံးနေပါတယ်။မုန်တိုင်းကကိုရီးယားကျွန်းဆွယ်ကနေစက်တင်ဘာလ6ရက်နေ့အင်္ဂါမနေ့9:07လောက်မှာထွက်သွားတယ်လို့ကိုရီးယားမိုးစလဌာနကပြောပါတယ်။မုန်တိုင်းကဂျပန်နားကနေပြီးတော့လည်းဖြတ်သွားခဲ့ပါတယ်ရှင့်။ဆန်ဂျင်ကျူအောင်ရေဘေးတင်နေတဲ့ပါကစ္စတန်နိုင်ငံမှာဆွတ်တောင်ကြားဒေသကလူကြိုက်များတဲ့ဟိုတယ်ကြီးရေစည်းနဲ့ပြိုကျမြစ်ထဲမျောပါသွားရတာကိုဩဂုတ်လ26ရက်နေ့ကတွေ့ရပါတယ်။ Club အပန်းဖြေမျိုးဆွတ်မြစ်ကန်နှစ်ဖူးမှာတည်ရှိတဲ့ New Honeymoon Hotel ရေစည်းချိန်နဲ့ပြိုလဲပြီးတော့မြစ်ထဲကျသွားတာဖြစ်ပါတယ်။ဒီမတိုင်ခင်ရက်တွေကဟိုတယ်ကိုရေဝင်လာတာဖြစ်ပြီးတော့လူတွေကိုရွှေ့ပြောင်းထားလို့ထိခိုက်သေးဆုံးမှုမရှိပါဘူး။အစိုးရကလည်းအဲ့နေရာကနေဘေးလွတ်ရာကိုရွှေ့ပြောင်းဖို့အမိန့်ထုတ်ထားလို့ဟိုတယ်ရေထဲမျောချိန်မှာလူတွေအဲ့နေရာမှာဖြစ်ခဲ့တာဖြစ်ပါတယ်။ဆွတ်မြကန်တခြားနေရင်တွေကလည်းလူတွေအားလုံးကိုရွှေ့ခိုင်းထားပါတယ်။ပါကစ္စတန်မှာဒီနေ့မိုးရေချိန်ကတာမန်ထက်200ရာခိုင်နှုန်းနီးပါးပို့ပြီးတော့ရွာသွန်းတာပါ။ဒီနေ့ဇွန်လမှာစတင်တဲ့မုတ်တုံရာသီမိုးကြောင့်တမိုင်းမှာအဆိုးရွားဆုံးရေပင်းနဲ့ရင်ဆိုင်နေရတာဖြစ်ပြီးတော့လူပေါင်း5သိန်းဝန်းကျင်အိုမဲ့အိမ်မဲ့ဖြစ်ရသလိုလူသက်ပေါင်းထောင်ချီလဲဆုံးရှုံးရတာဖြစ်ပါတယ်။ပျက်စီးဆုံးရှုံးမှုတန်ဖိုးပြောရမယ်ဆိုရင်ဒေါ်လာတန်1000ကျော်နဲ့လူပေါင်း33တန်းထိခိုက်ခဲ့ရသလိုသေဆုံးသူပေါင်း1300ကျော်သေဆုံးမွေးမြူတိရစ္ဆာန်ပေါင်း9သိန်းမကရှိသွားပြီဖြစ်ပါတယ်။ပိနိုင်ရဲ့အရှိအမြောက်ပိုင်းမှာကောင်းငင်ကကျလာတဲ့မိုးသီးလုံးကြီးတွေရဲ့အရွယ်ပမာဏဖြစ်ပါတယ်။တချို့ဒေသတွေမှာမိုးခေါင်မှုနဲ့ရင်ဆိုင်နေရတဲ့စပိန်နိုင်ငံနိုင်ငံအရှိအမြောက်ပိုင်းမှာပြီးခဲ့တဲ့ရက်ပိုင်းအတွင်းကလက်သီးစုပ်လောက်ထိကြီးတဲ့မိုးသီးတွေကြွေးကြခဲ့တာပါပြင်သစ်နိုင်ငံနဲ့ကပ်နေတဲ့ကက်တလိုနီးယားဒေသမှာဖြစ်ပြီးတော့နှစ်20အတွင်းမှာအကြီးဆုံးကြွေးတဲ့မိုးသီးတွေဖြစ်တယ်လို့ဒ ေတာမိုးစလာယုံကပြောပါတယ်အခုလ30ရင်းနေကကြွေကြခဲ့တဲ့အေယာမမိုးတီကြီးတွေရဲ့ပမာဏကမိုးတီတစ်လုံးတစ်လုံးကိုလေးလက်မလောက်ထိကြီးတာကြောင့်မြေပြင်ပေါ်ကျတဲ့အတန်းကလည်းစူညံနေပါတယ်ခြံထဲမှာလည်းတစ်ပင်ပေါ်ကအကိုင်းတွေရက်တွေချိုးပြက်ကျကုန်တာပါမိုးတီကြွေချိန်10မိနစ်လောက်ကြာခဲ့ပြီးတော့ကားမန်တွေကွဲခေါင်းမိုးတွေပိန်ချိုင်းကုန်တဲ့အထိအရှိန်ပြင်းထန်ပါတယ်အသက်တစ်နှစ်ခွဲကျော်သမီးလေးတဦးလဲခေါင်းမှာမိုးသီးမှန်ပြီးတော့ဆုံးမသွားခဲ့ရတာပါတခြားလူ90လောက်နဲ့အနာဒီယာဖြစ်ပြီးအများစုကတော့အယိုးကျိုးတာပေါက်ပြဲရောင်ရမ်းကုန်တာဖြစ်ပါတယ
်အခုတော့အမေရိကန်နိုင်ငံရဲ့အကြောင်းကြားမှာပါအမေရိကန်ပြည်ထောင်စုရဲ့အစီရင်ဆုံးပြည်နယ်ရထက်ကတခုဖြစ်တဲ့ Mississippi မြစ်ပြည်နယ်မြို့တော် Jackson မှာရေကြီးတာကြောင့်မြို့ရဲ့ရေတန့်စဉ်စေယုံလည်းရပ်ဆိုင်သွားပါတယ်ဒီအကြောင်းအာရှအဘာစာရီသတင်းပေးပို့ထားတာကိုကိုအောင်ကပြောပြထားပါတယ
်ပြည်တွင်းအရန်ကာကွယ်ရေးတပ်တွေက Mississippi ပြည်နယ် Jackson မှာတောက်ရေတန့်ဘူးတွေဝင်ငှပေးနေတာပါမကြာခင်ကမိုးအကြီးအကျယ်ရွာသွန်းတာကြောင့်ပြည်နယ်ရဲ့နေရာတချို့မှာရေဖုံးလွှမ်းနေပါတယ်လူပေါင်း 36,000 ကျော်နေထိုင်ကြတဲ့ Jackson မှာရေပေးဝေရေးစနစ်လဲရပ်ဆိုင်သွားတာကြောင့်မြို့ကန်တွေပူအခက်တွေ့နေပါတယ်မြို့ကန်အများစုဟာ African Noir ဘွား American တွေဖြစ်ကြပြီးတော့ခုအခါမှာတောက်ရေအတွက်ရေကိုကြိုချက်တောက်သုံးနေရတာပါလွန်ခဲ့တဲ့သတင်းပတ်တုန်းကတော့ပြည်နယ်အုပ်ချုပ်ရေးမှူးကရေပေါ်အခြေအနေကြေညာခဲ့ပါတယ်
I want to personally thank our National Guard.
လူဝတ်တဲ့နေရာတွေမှာအဖြစ်ကူညီနေကြတဲ့ပြည်တွင်းကာကွယ်ရေးအရန်တပ်ဖွဲ့ဝင်တွေကိုကျွန်တော်အနေနဲ့ကျေးဇူးတင်တဲ့ကြောင်းပြောချင်ပါတယ်။အခုလိုထောက်ပံ့မှုတွေနေရာအနှံ့ရောက်ဖို့တပ်ဖွဲ့ဝင်တွေရဲ့အကူအညီအများကြီးလိုအပ်ပါတယ
်။ Jackson မှာတောက်ရည်တန်ဖိုး3တန်းလောက်ကိုဝေးငှပေးထားပြီလို့လဲ Reverse ကပြောပါတယ်။မြို့ရေပေးဝေးရေးစနစ်မကောင်းတာကြောင့်ရေကိုကြိုချက်တောက်သုံးကြဖို့မြို့ကန်တွေကိုပြီးခဲ့တဲ့ဇွန်လကတည်းကသတိပေးထားတာပါ
။ We're seeing not only
ye pewe sne ya sain na ko twei ni ya da de mho be ya di uru phaw pyan pyaung le mu ye yai khat mu re le twei ya ba de saung twei ma po ei la da lo nwe ya di ma po pu la da nit sin hnin ja da mya la da re phit ni ba de da re a lo ha ye pewe yi a si sin bo ta yaung mu shi ba de
ku kha ye pyan le phyan pyu pe nai be me ye a chaung tat tan cha bi phit de ye pai twei paw goun nai chaung le myo ro won ga tri pe tha ba de ye tan sin sat yong ko le pi ne au chou ye mu yo myo ro won a pa win federal so ya taw win shi tu re twa yauk ji shu ja ba de
where we are focused right now
american so ya a ye bo si ban khat kwe yi thana a ni ne mississippi a ye bo si ban khat kwe yi thana ko taw yi ne taw yi bu re po pe tha bo adika tha pi lo saung yet ba de phyan win ke sa re ma le wai won ku ni ba de da phyin a ye ji song ga di sat yong a pi wa poun man pyan pi lo le pat nai aw saung yet nai me na le ta ကျွမ်းသူတွေကိုဗဟုအစုရကခေါ်လာတာပ
ါလက်ရှိမှာတော့ရေတံဘူးအများပြားရှိနေပေမဲ့လည်းရေရှည်အတွက်တော့ရေတန့်စင်ဆက်ရင်ကိုအသုံးပြုနိုင်အောင်အမြန်ဆုံးပြင်ဆင်ဖို့လိုအပ်ကြောင်းမြို့တာဝန်ရှိသူတွေကပြောရတယ်ခင်ဗျာ
အခုတော့အပတ်စဉ်ကဏ္ဍတစ်ခုကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတော့2023ဖေဖော်ဝါရီလကတည်းကအခုဩဂုတ်လလည်းအထိပြည်တွင်းမှာအဝင်ဆွန်ခွာထွက်ပြေးရတဲ့စစ်ပြေးဒုက္ခတွေရေအတွက်တတန်ခွဲနေပါတိုးလာပါတယ်အသေးစိတ်ကိုတော့ ISP မြန်မာကမြင့်ကွင်းကျယ်မတ်စုမှအဖြစ်တင်ဆက်ထားပါတယ်
အာနာသိမ့်မှုအလွန်ခုနှစ်ဩဂုတ်လ20ရက်ထိပြည်တွင်းစစ်ပြေဒုက္ခသည်တတန်ခွဲနီးပါးတိုးလာပါသည်ဒါကြောင့်မြန်မာနိုင်ငံမှာပြည်တွင်းပြည်ပစစ်ပြေဒုက္ခသည်စုစုပေါင်း3000နီးပါးရှိလာပါသည်အစ်စ်တိုးလာတဲ့ပြည်တွင်းဒုက္ခသည်အရေအတွက်ဟာစုစုပေါင်းပမာဏရဲ့48ရာခိုင်နှုန်းအထိရှိပြီးအများဆုံးဖြစ်ပါသည်စစ်ပြေးဒုက္ခတဲ့အရေးအတွက်အစ်စ်တိုးနှောင်းဟာ2022ခုနှစ်အတွင်းမှာပဲပိုပြီးမြင့်တက်နေတာပါ။အာနာသိမ့်မှုအလွန်ရှိလာတဲ့ဒုက္ခတဲ့အရေးအတွက်ရဲ့60ရာခိုင်နှုန်းကျော်ဟာအခုနှစ်၈လတာကာလအတွင်းမှာပဲတိုးလာခဲ့တာပါ။2022ခုနှစ်ဇန်နဝါရီလတလထဲမှာလည်းစစ်ပြေးဒုက္ခတဲ့3,400ကျော်ထိတိုးခဲ့ပြီးဒါဟာအမြင့်ဆုံးဖြစ်ခဲ့ပါတယ်စစ်တိုးလာတဲ့စစ်ပြေးဒုက္ခတဲ့တတန်းခွဲကျော်ထဲမှာအများဆုံးကစကိုင်းတိုင်းအတွင်းကဖြစ်ပါတယ်အစ်စ်တိုးလာတဲ့စစ်ပြေးဒုက္ခတဲ့ပမာဏရဲ့38ရာခိုင်နှုန်းကျော်ဟာစကိုင်းတိုင်းအတွင်းမှာပဲရှိနေပါတယ် ဒီအတွက်အပြည့်5သိန်း3000ကျော်ရှိပြီးတနိုင်ငံလုံးမှာအများဆုံးပါပဲပြည်တွင်းစစ်ပြေဒုက္ခတဲ့ဒုတိယအများဆုံးရှိတဲ့ဒေသကအကွေတိုင်းဖြစ်ပါတယ်အရေးအတွက်အပြည့်စစ်ပြေဒုက္ခတဲ့3သိန်း9000ကျော်ရှိပါတယ်နိုင်ငံအနှံ့ကမြို့နယ်ပေါင်း85ခုမှာစစ်ပြေးဒုက္ခတဲ့တတန်ခွဲနီးပါးတိုးပြီးရှိလာပါတယ်85မြို့နယ်ထဲမှာ23ခုကစကိုင်းတိုင်းတွင်းရှိမြို့နယ်တွေဖြစ်ကြပါတယ်မြို့နယ်တစ်ခုချင်းစီနှိုင်းယှဉ်တဲ့အခါကြားပြည်နယ်ဒီမော့ဆိုမြို့နယ်မှာစစ်ပြေးဒုက္ခတဲ့အများဆုံးရှိနေပါတယ်အရေးအတွက်အားဖြင့်အဲ့ဒီဒေတာမှာစစ်ပြေးဒုက္ခတဲ့3600ကျော်ရှိပါတယ်
ကဘာတလောခီးသွွားအစီအစဉ်မှာလက်ပတ်ဆရာသဘာဝအလနေရာတွေများလာတဲ့ယူကန်နာနိုင်ငံကခီးသွွားလုပ်ငန်းတွေပြည်တွင်းခီးတယ်တွေကြောင့်အတော်လေးပြန်လဲကောင်းမွန်နေပါတယ်ပြည်ပကကဘာလက်တဲ့ဧည့်သည်တွေအရင်လိုပြန်မလာကြသေးပေမဲ့လို့ပြည်တွင်းဧည့်သည်တွေနဲ့ခီးသွွားလုပ်ငန်းတွေအလုပ်ဖြစ်နေတဲ့ယူကန်နာနိုင်ငံကိုမဆုမြတ်မွန်ကဘာတလောခီးသွွားအစီအစဉ်ကနေခေါ်သွားပါလိမ့်မယ်
အာဖရိကတိုက်အရှေ့ပိုင်းမှာရှိတဲ့ယူဂန်ဒါနိုင်ငံမှာရေကန်ကြီးတွေရေတံခွန်တွေဘေးမဲ့တောတွေနဲ့သဘာဝကိုခံစားလည်ပတ်နိုင်တဲ့နေရာတွေအများကြီးရှိပါတယ်။အရင်ကနိုင်ငံတကာကမ္ဘာလှည့်ဧည့်သည်တွေလာလေကြပြီမဲ့ကိုဗစ်ကရောဂါကြောင့်နိုင်ငံသားဧည့်သည်အရေအတွက်တစ်ချိန်တိုးကျဆင်းသွားခဲ့ပါတယ်။ဒါပေမဲ့အခုတော့ပြည်တွင်းဧည့်သည်တွေကြောင့်ခီးသွွားလုပ်ငန်းတွေပြန်လည်အလုပ်ဖြစ်နေပါတယ်။ဟိုတယ်ကမ်းတွေကနေရေစည်းတန်တန်စီးဆင်းနေတဲ့နိုင်မြင့်ရဲ့အလှကိုအနီးကပ်တွေးနိုင်တဲ့လီမာလာဝိုင်းလ်ဝါတာစတဲခိုနီယာဟာအခုတော့ယူဂန်ဒါပြည်ရင်းကခီးထွက်ခြင်းတွေအတွေ့မတော်မဖြစ်နေရတခုဖြစ်နေပါတယ်2022ခုနှစ်အတွက်ကမ္ဘာမှာဓာတ်ပုံအလှရိုက်ခြင်းစရာဒုတိယအကောင်းဆုံးနေရာဖြစ်တယ်လို့ Luxury Travel Advisor ဆိုတဲ့ခီးသွွားအကြံပေး website ကရွေးချယ်ခဲ့ပါတယ်။ဘာကြောင့်သူတို့ရွေးချယ်ရတယ်ဆိုတာကိုရှုခင်းတွေမြင်ရတာနဲ့သဘောပေါက်နိုင်ပါတယ်။အရင်ကနိုင်ငံသားတွေပဲအဓိကလာတဲခိုကြတဲ့ဒီနေရာကိုပြည်တွင်းကလူတွေပိုသိလာအောင်လို့အပန်းဖြေခီးစဉ်စီစဉ်တဲ့လုပ်ငန်းတွေကကြိုးစားခဲ့ကြတာဖြစ်ပါတယ
် Previously there was not so much travel by Ugandans around Uganda many people believed they've been born here they've grown up here there's
ရင်းကဆိုယူဂန်ဒါနိုင်ငံထဲမှာခီးထွက်တဲ့ပြည်တွင်းကလူတွေတိတ်အများကြီးမရှိပါဘူးလူတော်တော်များများကသူတို့ဒီမှာမွေးဒီမှာကြီးတာဘာမှစိတ်ဝင်စားကြည့်စရာမရှိပါဘူးလို့ထင်ထားကြတာပါအဲ့ဒါကြောင့်ကျွန်တော်တို့ကရှုခင်းလာပါတဲ့ရေတံခွန်ကြီးတွေအမျိုးသားဥယျာဉ်ကြီးတွေစီဓာတ်ပုံဆရာတွေဗီဒီယိုရက်ကူးသူတွေခေါ်သွားပြီးဓာတ်ပုံတွေဗီဒီယိုတွေရက်ခိုင်းပါတယ်တိတ်လာတဲ့ဓာတ်ပုံတွေဗီဒီယိုတွေမြင်တော့မှလူတိုင်းကဒါယူကန်ဒါဟုတ်ရဲ့လားဆိုပြီးစိတ်ဝင်စားမေးလာကြပါတယ်ကျွန်တော်တို့ကလည်းဟုတ်တယ်ဒါကျွန်တော်တို့နိုင်ငံပဲဘလောက်လာတယ်လဲတွေ့လားဆိုပြီးပြန်ပြောရပါတယ်ယူကန်ဒါနိုင်ငံဘလောက်လာတယ်ဆိုတာလူတွေပိုသိအောင်လုပ်ဖို့အများကြီးလိုနေပါသေးတယ်လာပါတဲ့တဘာဝအလာတွေကိုလူတွေပိုသိရှိလေနိုင်ငံထဲမှာခီးတွေပို့ထွက်ကြလေဖြစ်မှာပ
ါသူတို့လိုတိုးအော်ပရေတာတွေရဲ့အားထုတ်မှုကြောင့်အခုဆိုရင်ယူဂန်ဒါရဲ့တဘာဝအလာကိုဒေတာရင်းကဧည့်သည်တွေခန်းစားတက်လာကြပါပြီ
I've been to South Africa beautiful beautiful place but there's something about Uganda it's green
တိတ်လာတဲ့တောင်အာဖရိကနိုင်ငံကိုကျွန်မရောက်ဖူးပါတယ်ယူဂန်ဒါကတော့တမူကိုထူတာပါစိမ့်လန်းဆိုပြည်တယ်တဘာဝအလာတွေလည်းရှိတယ်လူတွေကလည်းဖော်ရည်ကြတယ်လေစားတောက်တွေရလဲလက်ဆက်တယ်ငါးတွေဆိုလက်ဆက်ပြီးတိတ်ကိုရတာရှိပါတယ
်ကိုဗစ်ကရောဂါအန္တရာယ်အရင်လောက်မကြီးမားတော့ခြင်းဒါလဲကြတဲ့ဧည့်သည်တွေကအရင်လိုနိုင်ငံတကာကဧည့်သည်တွေမများတော့ပဲပြည်တွင်းဧည့်သည်တွေဖြစ်နေတာကြောင့်ဟိုတယ်နဲ့ခီးသွွားလုပ်ငန်းတွေကလည်းသူတို့ရဲ့လုပ်ငန်းကိုပြည်တွင်းဧည့်သည်တွေနဲ့ကိုက်ညီတဲ့ဝန်ဆောင်မှုပေးနိုင်အောင်လို့ကြိုးစားနေကြပါတယ
် Looking at the numbers we are getting 70 to 65% are local Ugandans and again
ကိန်းကနန်းတွေကိုကြည့်ရင်65ရာခိုင်နှုန်း80ရာခိုင်နှုန်းကပြည်တွင်းကယူဂန်ဒါလူမျိုးတွေဖြစ်ပါတယ်ကိုဗစ်ကရောဂါကြီးကကျွန်တော်တို့ကိုအမြင့်ကျယ်သွားစေပါတယ်အခုဆိုနိုင်ငံခြားကခီးသွွားဧည့်သည်တွေကိုအားထားလို့မရတော့ပါဘူးလူမှုကွန်ရက်ကြောင့်လဲသတင်းပိုပြန့်တာဝမ်းသာစရာပါဒီကိုလာကြသူတွေကသူတို့ခီးအကြောင်းလူမှုကွန်ရက်ဒီပေါ်မှာတင်တော့သူတို့ငွေချင်းတွေလည်းသိသွားကြပါတယ်ပြည်တွင်းဧည့်သည်တွေလာကြလို့ကျွန်တော်တို့လုပ်ငန်းဆက်ရှင်သန်နေတာသိကြပါတယ
်ယူဂန်ဒါခီးသွွားဝင်ကြီးဌာနကလည်းနိုင်ငံတွေကသဘာဝနေရာတွေစီပြည်တွင်းခီးသည်တွေသွားလည်ကြတာတိတိတသားများလာတဲ့အတွက်ဒီအခြေအနေကိုထိန်းထားနိုင်ဖို့ကြိုးစားနေပါတယ
်။ From the time we opened up, if you look at the December figures,
စီကံချက်တွေဖယ်ရှားလိုက်ပြီးတဲ့နောက်ပိုင်း2021ဒီဇင်ဘာလကကိန်းဂဏန်းတွေကိုကြည့်ရင်
မြို့သားဥယျာဉ်ကြီးစီလာလဲသူ 4,100 ကျော်ရှိပါတယ်။ရေကန်ကြီးတွေကျုံးနေစီကိုတွားလဲတဲ့အခြေအတွက်မပါသေးပါဘူး။ဘေးမဲ့ဥယျာဉ်ကြီးစီကိုတွားလဲကြတဲ့သူကပဲ 4,100 ရှိတာပါ။အဲ့ဒီထက်ကအဲ့တဲ့အများစုကယူဂန်ဒါပြည်တွင်းကဖြစ်ကြပါတယ်။အရင်ကဒါမျိုးတစ်ခါမှမဖြစ်ခဲ့ဘူးပါဘူး။သိပ်အားတက်စရာဖြစ်ပါတယ်။ကျွန်တော်အနေနဲ့ပြည်တွင်းဧည့်သည်တွေကိုဆွတ်ဆောင်နိုင်ဖို့ဆက်ပြီးတော့ကြိုးစားသွားမယ်ဆိုရင်အရေးအတွက်ပိုတော်မှများလာမှာပါ။ယူဂန်ဒါလူမျိုးတွေအနေနဲ့ယူဂန်ဒါနိုင်ငံထဲမှာခီးသွားကြမယ်နိုင်ငံတွေကအလှတရားတွေကိုပို့ပြီးတော့တန်ဖိုးထားကြမယ်ဆိုရင်ခီးသွားလုပ်ငန်းရေရှည်တည်ထောင်နိုင်မယ်လို့ထင်ပါတယ
်အာဖရိကတိုက်အတွက်အသက်သွေးကြောဖြစ်တဲ့နိုင်မြင့်ကြီးကနေအာဖရိကဆင်ကြံ့ချင်းတိချစ်တိစတဲ့တော်ရိုင်းတရိတ်ဆန်တွေကိုအနီးကပ်မြင်တွေ့နိုင်တဲ့ဘေးမဲ့ဥယျာဉ်ကြီး10ခုလို့စိတ်ဝင်စားစရာနေရာတွေရှိတာကြောင့်အာဖရိကတိုက်အရှေ့ပိုင်းဒေသဟာနိုင်ငံတကာခီးသွားတွေတခုတခါလာလည်ကြရတဲ့ဒေသဖြစ်ပါတယ်ဒီဆွဲဆောင်နေရာတွေစီယူဂန်ဒါလူမျိုးတွေတွားလည်တိုင်းပေါ်အဓိကအတားအဆီးကကုန်ကြစီဖြစ်ပါတယ်။ဒါကြောင့်ဈေးနှုန်းအပြိုင်ဆိုင်စတင်တဲ့ဈေးတွေကျသွားအောင်လုပ်ဖို့အတွက်ယူဂန်ဒါအစိုးရကအားပေးနေပါတယ်။ယူဂန်ဒါမှာခီးသွားလုပ်ငန်းတွေအလုပ်ဖြစ်နေတာကြောင့်ဒေသခံတွေအတွက်လည်းအလုပ်ကံ့ရဖို့အခွင့်အမ်းတွေရှိလာစေပါတယ်
။ We are still employing as many local community as possible. We train them.
ဒေသတွင်းကလူတွေကိုပို့ပြီးတော့အလုပ်ခန့်နိုင်ဖို့အတက်ပညာတွေမျှဝေနိုင်ဖို့ကျွန်တော်တို့စ조사နေပါတယ်။သူတို့လောက်တာကင်တာကြည့်ပြီးတော့ရေချင်းရှိတယ်ဆိုရင်ယာဓုတိုးပေးတာမျိုးလုပ်ပါတယ်။လူမှုအတိုင်းဝိုင်းနဲ့အာဖရိကတိုက်တစ်ခုလုံးရဲ့ဆန်ကိုမြင့်နိုင်ဖို့ကျွန်တော်တို့လုပ်နေတာပါ။ယူဂန်ဒါကိုလာလဲမယ်ဒီကိုလာတဲမယ်ဆိုရင်ဆန်ချိန်မီဝန်ဆောင်မှုတွေကိုရနိုင်မှာဖြစ်ပါတယ
်။ဆွတ်ဆွတ်ဆဆခီးထွက်ခြင်းတွေယူခင်းအလှကိုအေးအေးဆေးဆေးခန်းစားကြည့်ခြင်းတွေတော်ရတရိတ်ဆန်တွေကိုအနီးကပ်ကြည့်ပြီးသဲထိတ်ရင်ဖို့အတွေ့အကြုံရခြင်းတွေအားလုံးအတွက်သွားစရာလဲစရာနေရာတွေများလာတဲ့ယူဂန်ဒါနိုင်ငံရဲ့တဘာဝအလှတွေကိုဖြည်ရင်းကသူတွေပို့ပြီးတော့သွားလဲခန်းစားလာကြမယ်လို့ခီးသွားလုပ်ငန်းလုပ်သူတွေကမျှော်လင့်နေကြပါတယ်။ COVID ကြောင့်ခီးသွားလုပ်ငန်းတွေထိခိုက်ခဲ့ပေမဲ့ဖြည်ရင်းဧည့်သည်တွေကြောင့်လုပ်ငန်းတွေပြန်လည်လည်ပတ်နေနိုင်တာကိုလည်းယူဂန်ဒါဟိုတယ်နဲ့ခီးသွားလုပ်ငန်းတွေဝမ်းသာနေကြပါတယ်ရှင်။ကျွန်မဆွေမြတ်ပါပ
ါ။မဆုမြတ်မတင်ဆက်နေတဲ့ကဘာတလောခီတော့အစီအစဉ်ကိုကြားခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့ကြံနေသေးတဲ့အချိန်တွင်သတင်းအချင်းချုပ်ကိုကိုရဲမုံကပြောပြပေးပါရှင
်ယူကရိန်းနိုင်ငံတောင်ပိုင်းကဇပိုရီဇီးယားနျူကလ িয়ার ဒါအပေးစစ်ရုံကိုဆက်လက်တိုက်ခိုက်နေတဲ့လောက်ရက်တွေဟာလက်ခံနိုင်စရာအကြောင်းမရှိသလိုအနည်းဝန်းကျင်ကိုစစ်မဲ့ဇုံအဖြစ်သတ်မှတ်ဖို့နိုင်ငံတကာအနုညူဆိုင်အေဂျင်စီ IAEA ရဲ့အကြီးအကဲကတောင်းဆိုလိုက်ပါတယ်တိုက်ခိုက်မှုတွေကြောင့်ကြီးမားတဲ့ကပ်ဘေးဆိုးကြီးကြားရောက်နိုင်တဲ့အန္တရာယ်ကျန်ရနိုင်တယ်လို့လည်း IAEA ညွှန်ကြားမှုချုပ် Rafael Mariano Grossi ကကုလသမဂ္ဂလူညူရေးကောင်စီကိုအင်္ဂါနေ့ကဗီဒီယိုနဲ့ပြောကြားရမှာတတိပေးလိုက်တာပါစစ်မဲ့ဇုံအဖြစ်သတ်မှတ်နိုင်အောင် IAEA ကအကြံပေးတိုင်ပင်မှုအသင့်ရှိကြောင်းလည်းပြောပါတယ်ရုရှားကာကွယ်ရေးဝန်ကြီးဌာနဟာမြောက်ကိုရီးယားစီကနေတန်းနဲ့ချီရဲ့ရော့ကက်ဒုံးတွေလက်နက်ကြီးကြီးစံတွေဝယ်ယူဖို့စီစဉ်နေကြောင်းမကြသေးခင်ကပဲကန့်သက်အဆင့်ကနေရောချလိုက်တဲ့အမေရိကန်ထောင်လိုင်းအစီရင်ခံစာကဖော်ပြလိုက်ပါတယ်။ရုရှားအနေနဲ့လက်နက်ခဲယမ်းမီးကျောက်တွေရရှိနိုင်မှုအတွက်မြောက်ကိုရီးယားကိုချဉ်းကပ်ခဲ့တဲ့လက္ခဏာတွေတွေ့ရပါတယ်။လက်တလုံးမှာတော့ဒီထက်ပိုပြီးအသေးစိတ်မပြောနိုင်သေးပါဘူးလို့အမေရိကန်စစ်တမ်းနာချုပ်ပန်နဂွန်ပြောရေးဆိုခွင့်ရှိသူဗိုလ်မှူးချုပ်ပက်ထရစ်ရိုက်တာကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။ရခိုင်ပြည်နယ်ကမြို့အတော်များများနဲ့အချင်းမြင့်နယ်တောင်ပိုင်းပလောဝမြို့တွေမှာမကြသေးခင်ကဆက်လို့စစ်ကောင်စီတပ်တွေနဲ့ရခိုင်တပ်မတော် AA တို့ကြားတင်းမာမှုတွေကြီးထွားလာနေရကနေရစွန့်ခွာထွက်ပြေးရသူ 9,600 နီးပါးရှိခဲ့ကြောင်းကုလသမဂ္ဂကသတင်းထုတ်ပြန်ပါတယ်။စက်တင်ဘာ5ရက်အထိရရှိတဲ့အချက်အလက်တွေအရတိုက်ပွဲတွေကြောင့်လူ 9,600 နီးပါးနေရစွန့်ခဲ့ရပြီးအရင်ကဒုက္ခသည်တွေနဲ့ပါဆိုရင် 14,000 နီးပါးရှိသွားပြီလို့လည်းပြောပါတယ်။စာနယ်ရိက္ခာအကူအညီနဲ့စေဝါတွေလည်းကုန်လူနီးပါးဖြစ်နေတာကြောင့်အကူအညီပေးရရန်ပုံငွေတွေလည်းလိုအပ်နေကြောင်းလည်းကုလသမဂ္ဂကသတိပေးထားပါဗျာခင်ဗျာ
။တရင်ချင်းချုပ်ကိုကိုရဲမုံကကြီးညာပေးခဲ့တာပါရှင်။ဒီမနက်အတွက်အစီအစဉ်ထုတ်လို့ရမှုကမသိငေးထားဖြစ်ပြီးစပိုင်းဆိုင်ရာအတန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Darryl Smith တို့ဖြစ်ပါတယ်။ဒီကနေ့မနက်ဖက်အစီအစဉ်တွေကတော့ line 2m 30 40 48 50နဲ့ line လမီတာ190တို့ကနေထုတ်လွှင့်ခဲ့တာပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကျမ်းမာရှင်လန်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမအနံလောပ
This program has come to you from the Voice of America, Washington.